Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American အသံမြန်မာပိုင်းရဲ့2019ခုနှစ် March 28ရက်ကြာသပတေးနေ့နနက်ခင်းအစီအစဉ်တွေကိုမြို့တော် Washington DC ကနေလိုင်းတိုမီတာ32.40-48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာပါရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးမှာပါ American သမ္မတ Donald Trump က Russia တပ်တွေ Venezuela ကနေထွက်ခွာသွားဖို့အတွက်ပြောကြားလိုက်ပါတယ်Britain နိုင်ငံ EU ကနေခွဲထွက်ပြီးတဲ့နောက်မှာသူနှုတ်ထွက်မှာဖြစ်ကြောင်း Britain ဝန်ကြီးချုပ် Theresa May ကဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်။အခုကျင်းပခဲ့တဲ့94နှစ်မြောက်စစ်ရေးတပ်မတော်ဆေးပြအခမ်းအနားကိုတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်မတက်ရောက်နိုင်ခဲ့ပါဘူး။ဒီလိုထူးခြားတဲ့သတင်းလေးကိုကြားမှာပါမင်းအင်ဂျင်နီ
။ကောင်းပါပြီရှင်။ဒီလိုသတင်းတွေနားဆင်ပြီးတဲ့နောက်မှာတော
့ Are we sure that genocide and ethnic cleansing has stopped?Is there a guarantee that it is not going to continue?
And this ဒါကတော့ match လာ25ရက်နေ့26ရက်နေ့ထိမလေးရှားနိုင်ငံမှာပြုလုပ်ခဲ့တဲ့ Rohingya အရေးနိုင်ငံတကာဆွေးနွေးပွဲအတွင်းမှာမလေးရှားနိုင်ငံရေးခေါင်းဆောင်တွေကမြန်မာနဲ့ပတ်သက်ပြီးဘာတွေပြောကြားသွားသလဲဆိုတာကိုကြားဖို့ရှိပါတယ်ရှင်။ဒါအပြင်အမျိုးသားစာပေတသက်တာဆုရှင်စာရေးဆရာမကြီးခွင်ဆွေဦးဟာ match လာ29ရက်ဗုဒ္ဓဘုနေ့ညကရန်ကုန်မြို့မှာကွယ်လွန်သွားတာနဲ့ပတ်သက်လို့ကျမတို့စူးစီးတင်ပြပေးဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ဦးဝင်းမင်းတို့ကပြောပြမှာပါ
။ Venezuela နိုင်ငံကိုမကြသေးခင်က Russia တပ်တွေရောက်သွားတဲ့နောက်မှာ American သမ္မတ Donald Trump က Russia တွေ Venezuela နိုင်ငံကနေထွက်ခွာသွားဖို့အတွက်ပြောကြားလိုက်ပါတယ်။ Russia တွေ Venezuela ကနေထွက်ခွာသွားအောင်American တပ်တွေ Venezuela မှာချထားဖို့ဆန္ဒရှိမရှိဗုဒ္ဓဟူးနေ့ကသတင်းတောက်တွေကမေးမြန်းရမှာတော့သမ္မတ Trump ကရွေးချယ်စရာလမ်းအလုံးကိုဖွင့်ထားပါတယ်လို့သူအရင်အချိန်များစွာပြောခဲ့တယ်လို့ပဲထပ်ပြီးပြောကြားခဲ့တာပါ။ဒါအပြင် Russia အစိုးရအနေနဲ့ American ရဲ့ရည်တည်ချက်ကိုကောင်းကောင်းနားလည်ပါကြောင်းလည်းပြောပါတယ်။သမ္မတ Trump ဟာ Venezuela တိုက်ခိုက်ခေါင်းဆောင်တဲ့ဖြစ်သူကိုယ်သူယာယီသမ္မတဖြစ်ပါကြေညာထားတဲ့ဟွမ်ဂွန်ယီတို့ရဲ့ဇနီး Fabiana Rosales နဲ့အတူအင်ဂျီရောမှာသတင်းတောက်တွေကိုပြောကြားခဲ့တာပါ။ Rosales က American တူသမ္မတပန်ဆက်တွေ့ဆုံပြီးအင်ဂျီရောကိုတွားရောက်ခဲ့တာဖြစ်ပါတယ်ဒီသတင်းပတ်အကုန်မှာရုရှားစစ်လေရင်တွေဗင်နီဇွဲလားကိုဆက်ရောက်လာတာဟာဒေါသထွက်ရှာလှုပ်ဆောင်မှုတက်အဖြစ်မေရီဘန်ကန်ဘက်ကရှုမြင်ကြောင်းနဲ့ဒုသမရမိုက်ပန်ဆာရူးစဖဲလ်ခမ်းမာမှာရိုဇီးလ်စ်နဲ့အတူသတင်းတောက်တွေကိုပြောပါတယ်ဒါအပြင်အာနာရှန်မာဒူရိုအတွက်ပံ့ပိုးမှုတွေအလုံးရက်ပြီးဗင်နီဇွဲလားမှာလွတ်လပ်မှုပြန်ရချင်းအထိကဘာနဲ့ရောဒေတာရင်းနိုင်ငံတွေနဲ့ပါလက်တွဲပြီးဟွမ်ဂွာယီတို့ကိုထောက်ခံမှုပေးဖို့ရုရှားကိုဒီကနေ့ပဲတောင်းဆိုလိုက်ကြောင်းလည်းပြောပါတယ်ဗင်နီဇွဲလားရဲ့ဒီကနေ့အခြေအနေကလွတ်လပ်မှုရမလားအာဏာရှင်အုပ်စိုးမှုကောင်နေရမလားဆိုတဲ့တရားရှင်တမျှအရေးကြီးချိန်ဖြစ်နေသေးကြောင်းနဲ့ကလင်းငယ်တွေအငတ်ဘေးရင်ဆိုင်နေရတယ်လို့ဆေးရုံတွေမှာလည်းကုစရာဆေးမရှိဘူးလို့လည်း Rosales ကပြောကြားခဲ့ပါတယ
်မြောက်ကိုရီးယားအနေနဲ့ American နဲ့မဟာမိတ်တွေအပေါ်နျူကလ িয়ার နဲ့ဆက်ချင်းချောက်နေစေဖြစ်တယ်လို့တောင်ကိုရီးယားမှာရှိတဲ့ American တပ်မှုကြီးကပြောလိုက်ပါတယ် American တပ်မှုကြီးဗိုလ်ချုပ်ကြီး Robert Abrams ကမြောက်ကိုရီးယားခေါင်းဆောင်ကနျူကလ িয়ার လက်နက်ဖျက်သိမ်းရေးကတိပေးထားတာနဲ့မြောက်ကိုရီးယားဆိုရကနျူကလ িয়ার လက်နက်နဲ့မစ်ဆိုင်းဒုံးဆက်ထုတ်နေတာတွေကအပျော်တခြားအလုတ်တခြားဖြစ်နေတယ်လို့မနေ့ကကွန်ဂရက်လွှတ်တော်မှာဝေဖန်လိုက်ပါတယ်။ဗိုလ်ချုပ်ကြီးအဘရမ်စ်ကဆက်ပြီးနှစ်နိုင်ငံကြားစီရေးကင်းမဲ့စုံတခြားတင်းမာမှုတွေရော့ကျလာတာနဲ့နျူကလ িয়ার ဖျက်သိမ်းမှုဆန္ဒရှိကြောင်းအများသိအောင်ကြေညာတာနဲ့အတူမဟာဗျူဟာမြောက်ရန်စတာတွေရက်ခဲတာကလွယ်ရင်လက်တွေ့ပြနိုင်တဲ့မြောက်ကိုရီးယားစီရေးစွန့်ရင်ဆိုင်ရာအပြောင်းအလဲကမရှိသလောက်ပဲလို့ဆိုလိုက်ပါတယ်။ဗိုလ်ချုပ်ကြီးအဘရမ်စ်ကပဲဒီမပြောင်းလဲသေးတဲ့မြောက်ကိုရီးယားစီးစွန့်ရင်တွေကအမေရိကန်နဲ့တောင်ကိုရီးယားပါဝင်ဒေတာရင်းကတခြားမဟာမိတ်နိုင်ငံတွေအတွက်အန္တရာယ်ဖြစ်ဆက်ရှိနေတယ်လို့ထောက်ပြလိုက်ပါတယ်။ဗိုလ်ချုပ်ကြီးအဘရမ်စ်ကဆက်ပြီးအခုလိုကွန်ကရစ်ကတကားဖွင့်ဆွေးနွေးပွဲမှာမြောက်ကိုရီးယားလက်နက်တိုးချဲ့မှုတွေကြောင့်ပြထားပုံရတဲ့ဂျိုတုဘုံရင်တွေပေါ်ထင်မြင်ချက်မပေးလိုဘူး။ဒါပေမဲ့သူတို့တွေ့ရှိထားချက်တွေနဲ့နျူကလ িয়ার ဖျက်သိမ်းမယ်လို့ပြောထားတာတွေကတော့တခြားစီဖြစ်နေတယ်လို့ဆိုပါရခင်ဗျာ
။ Britain နိုင်ငံ EU ဥရောပသမဂ္ဂကခွဲထွက်ပြီးနောက်ပိုင်းသူနိုင်ငံခေါင်းဆောင်ဖြစ်ကနေနှုတ်ထွက်ပေးမယ်လို့ဗြိတိန်ဝန်ကြီးချုပ် Theresa May ကဗုဒ္ဓဖူးနေ့လွှတ်တော်မှာပြောကြားခဲ့ပါတယ်။ဒါပေမဲ့ဘယ်ချိန်မှနှုတ်ထွက်မယ်ဆိုတာကိုတော့တည်တည်ချာချာမပြောပါဘူး။ EU ခေါင်းဆောင်တွေနဲ့နှစ်ကြိမ်တိုင်တိုင်ညှိနှိုင်းပြီးတင်ပြခဲ့တဲ့သူ့ရဲ့ဗြိတိန် EU ကခွဲထွက်ရေး Brexit ဆိုင်ရာသဘောတူညီမှုအစိုးပြုချက်ကိုလွှတ်တော်က January လထဲမှာရောက်ဒီလအစောပိုင်းမှာပါနှစ်ကြိမ်တိုင်ပယ်ချခဲ့တာပါ။ဝင်ကြီးချုပ်မေကသူတင်ပြတဲ့သဘောတူညီချက်ကိုလွှတ်တော်မတ်တွေလက်ခံကြဖို့မဲဆွဲတဲ့အနေနဲ့ Brexit နှုတ်ထွက်မှုမအောင်မြင်သူဟာရည်ရွယ်ထား ရုရှားနှုတ်ထွက်မှုအောင်မြင်ရင်သူဟာရည်ရွယ်ထားတာတည်းစော်ပြီးနှုတ်ထွက်မယ်လို့ပြောခဲ့တာပါ EU ကနေဗြိတိန်နှုတ်ထွက်မှုအတွက်ဒုတိယအဆင့်ဖြစ်နေညှိနှိုင်းဆွေးနွေးမှုတွေလုပ်တဲ့အခါမှာခေါင်းဆောင်အသစ်ချင်းကပ်မှုပုံစံအသစ်နဲ့လှုပ်ဆောင်ကြတာနားလည်ကြောင်းနဲ့ဒီလိုလှုပ်ချင်မှသူရှိနေတော့မှာမဟုတ်ဘူးလို့လည်းပြောပါတယ်လွတ်တော်ကဗြိတိန်နှုတ်ထွက်ရေးဆိုင်အစီအစဉ်အများပြားအတွက်9နိုင်ကြာညင်းကုန်ဆွေးနွေးမှုတွေလုပ်ဖို့စီစဉ်တယ်လို့လွတ်တော်အမတ်တွေလက်ခံနိုင်မဲ့အဆိုပြုချက်တွေအတွက်မဲခွဲတာလည်းဖြစ်ပါတယ်မဲခွဲရမှာအများလက်ခံတဲ့အစီအစဉ်အတွက်ဒုတိယကြိမ်မဲခွဲမှုကိုဧပြီလ1ရက်တနင်္လာနေ့မှာလုပ်မှာဖြစ်ပြီးအများထောက်ခံမှုရမယ်လို့မျှော်လင့်ထားပါတယ်ဗိုလ်တဖူးနဲ့အခြေချင်းဆွေးနွေးပွဲကလက်ရှိအဆိုးရလုပ်နေတဲ့ Brexit ရေးနဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေကိုလွတ်တော်ကထိန်းချုပ်ခွင့်ရသွားပြီးနောက်နှစ်ရက်ကြာမှလုပ်တာပါဆွေးနွေးပွဲမှာရွေးချယ်ချက်16ခုတင်ပြခဲ့ပြီးဒီထက်မှာဥရောပ28နိုင်ငံပါတဲ့ EU ကနေဘာသဘောတူညီချက်မှမယူဘဲခွဲထွက်ဖို့EU ထဲမှာပဲဆက်ရှိနေဖို့ပြည်လုံးချင်းဆန္ဒတဲ့ခံယူပွဲကျင်းပဖို့ပါပါတယ်။ April 2ရက်နေ့မှာဘာသဘောတူညီချက်မှမယူဘဲ Britain EU ကခွဲထွက်ဖို့အဆိုကိုတော့ထောက်ခံမဲ့160ကန့်ကွက်မဲ့400နဲ့ပယ်ချခဲ့ကြတာဖြစ်ပါတယ
်။မိုဇမ်ဘစ်နိုင်ငံမှာတော့ Cyclone Idai တန်းကြောင့်အကြီးအကျယ်ပျက်စီးခဲ့ရတာတွေနဲ့နေရာရွှေ့ပြောင်းကြရတာတွေအတွက်ဒေသခံအစိုးရနဲ့နိုင်ငံတကာကူညီအဖွဲ့တွေခက်ခက်ခဲခဲဖြစ်ရှင်းနေရချိန်မှာကာလဝန်ယောဂါကတ်ဆိုးကြီးကိုထတ်ချုပ်နေရပါတယ်။မိုဇမ်ဘစ်ဆင်းမြဲချမ်းမြေအရာရှိဥဆန်အစီကပြီးခဲ့တဲ့ပတ်ကမိုဇမ်ဘစ်မလာဝီနဲ့ဇင်ဘာဘွေနိုင်ငံတွေကိုဝင်တိုက်ခဲ့တဲ့ဒီဆိုက်ကလုန်းမုန်တိုင်းထံကိုအဆိုးဆုံးခံခဲ့ရတဲ့ကမ်းခြေမြေဘီယာနီးတွိုင်မှာဒီရေကြောင့်ကူးစက်တဲ့ယောဂါရှိထားသူ၅ဦးတွေ့ရှိထားပြီလို့မနေ့ကပြောလိုက်ပါတယ်ဒီမုန်တိုင်းကြီးကြောင့်ဘီယာကမ်းခြေမြေလေးရဲ့ရေဖြန့်ပြူးရေးနဲ့တန့်စင်ရေးစနစ်တွေပါဝင်လမ်းဖန်ဆက်သွယ်ရေးအခြေခံစောင့်ဝင်တွေပျက်စီးသွားခဲ့ရပါတယ်ဘက်တီးရီးယားပိုးကြောင့်ဖြစ်ရတဲ့ဒီကာလာဝန်ယောဂါကလည်းမသန့်တဲ့ရေတွေတောက်သုံးရတာနဲ့တန့်ရှင်းမှုအားနည်းတာတွေကြောင့်ဖြစ်ပွားကူးစက်ရတာဖြစ်ပြီးအချိန်မီကုသမှုမခံယူနိုင်ရင်နာယီပိုင်းအတွင်းသေစေနိုင်တဲ့ပြင်းထန်လွန်းတဲ့ယောဂါဆိုကြပါကျမရဲ့ဝန်ထမ်းတွေအနေနဲ့ဒီဝမ်ရှော့ယောဂါဖြစ်နေတဲ့လူတွေပုံများလာနေတာကိုရင်ဆိုင်နေရချိန်မှာကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးအနေနဲ့လည်းဝမ်ယောဂါကာကွယ်ဆေးတောက်ဆေးကိုသိန်းကိုတီးပတ်တဲ့အရောက်ပို့ပေးဖို့ပြင်ဆင်နေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6753ဒုတိယနိုင်ဝက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြေညာနေပါတယ်။တက်မတော်နဲ့ဆေးပြခန်းနာမှာပုံမှန်အားဖြင့်တက်မတော်ကာကွယ်ဦးစီးချုပ်ကတဲ့အောင်မင်းကွန်းပြောလို့ရှိပေမဲ့ March 29ရက်နေပြည်တော်မှာကျင်းပတဲ့84နှစ်မြောက်ခန်းနာမှာတော့မတက်ရောက်နိုင်ခဲ့ပါဘူး။တက်မတော်ကာကွယ်ဦးစီးချုပ်ဘိုးချုပ်မှူးကြီးမင်းအောင်လည်းမတက်ရောက်နိုင်တဲ့အတွက်ဒုတိယတက်မတော်ကာကွယ်ဦးစီးချုပ်ဒုတိယဘိုးချုပ်မှူးကြီးဘိုးချုပ်မှူးကြီးစိုးဝင်းကတက်ဆစ်စေတာမင်းကွန်းပြောတာနဲ့လေးပြူခန်းနာတွေကိုကိုစားဆောင်ရွက်ခဲ့ပါတယ်။ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းကအခမ်းအနားမင်ကွန်းပြောကြရမှာငြိမ်းချမ်းချိုးပန်းနေတဲ့ကာလအတွင်းတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့နားလည်မှုလွဲမှားစေနိုင်တဲ့ကိစ္စတွေကိုရှေ့တန်းမတင်ဖို့ပြောခဲ့တယ်လို့ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့ပတ်သက်ပြီးတော့ AA အဖွဲ့လှုပ်ဆောင်မှုတွေဟာအချုပ်အခြာအနာထိပါတာဖြစ်တဲ့အတွက်တမတော်ကထိတိယောက်နှိမ်နေမယ်လို့ပြောပါတယ်။တမတော်နေ့ဟာ1945 Fat Pacific Japan နဲ့တပြည်လုံးတော်လှန်တဲ့နေ့ကိုသတ်မှတ်ကျင်းပတာဖြစ်ပြီးအနာရအမျိုးသားဒီမိုကရေစီNLD ပါတီနဲ့တချို့နိုင်ငံအင်အားစုတွေကဖက်ဆစ်ဒေါ်လာရင်းနဲ့ဖြစ်သက်မှကျင်းပပါတယ်။ NLD ကျင်းပတဲ့ဖက်ဆစ်ဒေါ်လာရင်းနဲ့မှာတော့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးအတွက်တက်မတော်ကပူးပေါင်းပါဝင်ဖို့တိုက်တွန်းခဲ့ပါတယ်
။ Hollywood ချော်မော်ရုပ်ရှင်မင်းသားကြီး Nicolas Cage အနေနဲ့ Jujitsu လို့ခေါ်တဲ့အရှင်သိုင်းကားကိုမြန်မာနိုင်ငံမှာရိုက်ကူးဖို့ရှိနေပါတယ်။ Hong Kong ရုပ်ရှင်ကုမ္ပဏီတစ်ခုက Line Walk Call 2တရုတ်မှုကင်းရုပ်ရှင်ကာမချာခင်ကရန်ကုန်မြို့လယ်မှာရိုက်ခဲ့ပြီးမှအခုကဘာကျော် Hollywood ကရိုက်ဖို့တဲ့ရင်ထွက်လာတာပါဒီတိုင်းကဂျူဂျစ်စုကာတွန်းစာအုပ်ကိုရုပ်ရှင်ပြရင်မှာဖြစ်ပြီးလဝိချောမအေလိန်မူစီလဲတွဲဖက်သရုပ်ဆောင်မှာဖြစ်ပါတယ် Kickboxer Vengeance နဲ့ Kickboxer Retaliation တွေကိုရေးပြီးရုပ်ရှင်ဒါရိုက်တာပါလုပ်ခဲ့တဲ့ဒါရိုက်တာ Dimitri Logothetis နေနဲ့မူစီနဲ့အတူဒီကားမှာလည်းထပ်တွဲပြီးရိုက်ကူးမှာဖြစ်ကစညွန့်ကိုတော့ Jim McGuth ကရေးပေးပါတယ်ဒီရုပ်ရှင်အတွက်ဂျင်ဂျာဂျက်ထုတ်ရမှာဒါရိုက်တာ Logothetis ကဒီစကားဟာကဘာပေါ်ကတိုင်းနဲ့သိပ္ပံဝတ္ထုပြိသက်ကြိုက်သံပေါင်းများစွာအတွက်အကြိုက်ဖြစ်စေရမယ်လို့အမခံတာပါတယ်ဒီဂျူဂျစ်စုတိုင်းကားထဲမှာဂျူဂျစ်စုတိုင်းသမားတွေအနေနဲ့6နှစ်တချင်ကဘာကိုကျူးကျော်တိုက်ခိုက်လာတဲ့တခြားဂျူသားတွေကိုမျက်နှာချင်းဆိုင်တိုက်ခိုက်ချေမှုန်းကြတာဖြစ်ပါတယ်ဒီဂျူဂျစ်စုတိုင်းသမားတွေကို Hollywood Academy ဆွေရမင်းသားကြီး Nicolas Cage ကဦးဆောင်မှာဖြစ်ပြီးလဝိကျော်မမူစီနဲ့တွဲကကျူးကျော်လာသူတွေကိုရှင်းပြမှာဖြစ်ပါတယ်ခင်ဗျ
အမေရိကန်နိုင်ငံကြီးဌာနနဲ့အမေရိကန်အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးမှုဆိုင်ရာ USAID အဖွဲ့အတွက်ချထားပေးမယ့်ရန်ပုံငွေတွေကိုဖျက်ချဖို့ထရမ့်အစိုးရအဖွဲ့ကအဆိုတင်သွင်းခဲ့တာကြောင့်ထိတ်တန့်အမတ်တွေကြားပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်။နိုင်ငံကြီးဌာနရဲ့ဘတ်ဂျက်အသုံးစရိတ်ကို23ရာခိုင်နှုန်းထိဖျက်ချမယ့်အစီအစဉ်ကိုနိုင်ငံကြီးဝန်ကြီးမိုက်ကပွန်ပီယိုကဗုဒ္ဓဖူးနေ့လွှတ်တော်ကြားနာပွဲမှာတင်ပြခဲ့တာဖြစ်ပါတယ်။2020အဆိုပြုချက်အတွက်ရွေးချယ်မှုကိုခက်ခက်ခဲခဲလုပ်ရတာဖြစ်ပေမဲ့အခုလိုအဆိုပြုရန်ပုံငွေပမာဏဟာသူ့အစိုးရအဖွဲ့နိုင်ငံကြီးမူဝါဒပန်းတိုင်အောင်မြင်ဖို့လုပ်ဖို့လုံလောက်မှုရှိတယ်လို့ပြောပါတယ်။ဒါပေမဲ့လွှတ်တော်အမတ်တွေကတော့ဝန်ကြီးပုံပြတင်ပြတယ်လို့မတွက်ကြပါဘူး
။ Boring Company အနေနဲ့မကြာခင်ကပြက်ကျခဲ့တဲ့737 Max 8လေယာဉ်တွေရဲ့မရက်တန်ရေးစနစ်မှာ computer software အဆင့်မြင့်နေတာတွေကိုမကြာခင်အပိတ်တန်နိုင်တော့မယ်လို့ထုတ်ပြောလိုက်ပါတယ်။ Boring Company အမှုဆောင်တွေအနေနဲ့လေယာဉ်မောင်းသူတွေနဲ့လေကြောင်းအမှုဆောင်စုစုပေါင်း200ကိုဌာနချုပ်ရှိရာ American ကစီယက်တယ်မြို့မှာမနေ့ကသတင်းစာရှင်းလင်းပွဲလုပ်ရမှာဒီ software အသစ်ကိုတွင်းနေချေချေစမ်းသပ်စစ်ဆေးပြီးပြီလို့ဆိုလိုက်ပါတယ်။ Boring Engineer ဘိုင်းဆိုင်ရာဒုက္ခရာ Max Senate ကအရင်ဖြစ်ခဲ့တဲ့မတော်တဆမှုမျိုးနောက်ထပ်ဘတော်မှမဖြစ်အောင်အသေးချာလုပ်နိုင်တာတွေအားလုံးလုပ်သွားမယ်လို့ပြောခဲ့ပါတယ်ခင်ဗျ။ Direct from Washington
ခုတော့သတင်းလွှာတွေကိုဆက်ပြီးနားဆင်ရမှာပါ။မတ်လ25ရက်နေ့ကနေ26ရက်နေ့အထိမလေးရှားနိုင်ငံမှာပြုလုပ်ခဲ့တဲ့ရိုဟင်ဂျာတွေအတွက်တရားမျှတမှုရရှိရေးနီလန်ရှာဖွေတဲ့နိုင်ငံတကာဆွေးနွေးပွဲကိုတက်ရောက်လာတဲ့မလေးရှားနိုင်ငံသားဝင်ကြီးစိုက်ဖူဒန်အဗ်ဒူလာနဲ့မလေးရှားနိုင်ငံသားဝင်ကြီးဟောင်းဇာယစ်ဟာမစ်တို့ကနေရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်လို့မလေးရှားရဲ့ရည်တည်ချက်တွေကိုပြောသွားပါတယ်။အပြည့်စုံကိုဆက်ပြီးနားဆင်ပါရှင်။မတ်လ25ရက်နေ့ကစတင်ခဲ့တဲ့ဆွေးနွေးပွဲအဖွဲ့မိန့်ခွန်းပြောကြားခဲ့တဲ့မလေးရှားနိုင်ငံသားဝင်ကြီးစိုက်ဖူဒန်အဗ်ဒူလာကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်နှင်းပန်းနှိပ်စက်မှုတွေအဆုံးသတ်စေရေးနီလန်းရှာဖွေဖို့အခုလိုပြောသွားပါတယ
် But what is worse is are we sure that genocide and ethnic cleansing has stopped
အဆိုးဆုံးကဘာလဲဆိုတော့လူမျိုးတုံးတပ်ဖြတ်မှုနဲ့လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေရပ်တန့်အောင်လုပ်နိုင်ပြီလားဆိုတဲ့မေးခွန်းပဲဖြစ်ပါတယ်ဒီလိုပြစ်မှုကျွလွန်မှုတွေဆက်ပြီးမဖြစ်တော့ဘူးဆိုတဲ့အမှတ်ကံရရှိနေလားရခိုင်ပြည်နယ်မှာဒီကိစ္စနှစ်ပေါင်းတန်ကြာရှိနေကြတာပါကျွန်တော်တို့မလေးရှားနိုင်ငံသားရဲ့ဝန်ကြီးဟောင်း OIC ရဲ့မြန်မာနိုင်ငံဆိုင်ရာထူးခုစလဲစိုက်ထားမဲ့အနေနဲ့သူတာဝန်ယူထားတဲ့နေရာကနေမြန်မာဘက်ကတာဝန်ရှိသူတွေနဲ့အကောင်ဆုံးအတက်နိုင်ဆုံးနီးလန်းတွေနဲ့ပူးပေါင်းလှုပ်ဆောင်ခဲ့ပါတယ်ဒါကြောင့်လည်းအပြန်အလှန်ညှဉ်းခုံနေရတဲ့အကြောင်းအရာကိစ္စရပ်တွေပြည်လည်မှုရခဲ့ပေမဲ့ဒီပြစ်မှုကျွလွန်မှုတွေနဲ့ပတ်သက်တဲ့ကိစ္စရပ်တွေကတော့အခုအချိန်ထိပြောနေရတော့မှာပဲ
ရိုဟင်ဂျာအကျက်တဲကြီးကိုဖြည့်ရှင်းနိုင်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကပါဆုံးဖြတ်ချက်တွေအမြောက်အများချမှတ်ထားပေမဲ့လက်တွေ့အခုချိန်ထိဘာမှဖြစ်မလာသေးတဲ့အပေါ်မလေးရှားအစိုးရဘက်ကစိတ်ပြတ်မှုတွေရှိနေပြီးလက်တွေ့ထိရောက်တဲ့နီးလန်းတွေရှာဖွေကြဖို့တိုက်တွန်းကြောင်းဆွေးနွေးပွဲမှာမလေးရှားနိုင်ငံသားရဲ့ဝန်ကြီးစိုက်ဖူဒန်အဗ်ဒူလာကအခုလိုပြောသွားပါတယ
် What can we really do?What can the UN really do? What can the OIC really do?
ဒီတော့ကျွန်တော်တို့လက်တွေ့မှာဘာတွေလုပ်နိုင်လဲကုလသမဂ္ဂ OIC မလေးရှားဆွေးနွေးနဲ့အာဆီယံတို့အနေနဲ့ဘာတွေလုပ်နိုင်လဲတနည်းပြောရရင်နောက်တစ်ဆင့်ဘာဆက်လုပ်မလဲနောက်တစ်ဆင့်အနေနဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးတင်မလားဒါမှမဟုတ်ဒီချက်ပိုကောင်းမွန်တဲ့နည်းလမ်းကိုရှာဖွေမလား
အထူးသဖြင့်မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့လက်ခံခြင်းမရှိတဲ့ကိစ္စဟာအခြေခံလူခွင့်ရေးရှုထောင့်ကကြည့်ရင်အတော်လေးဆိုးရွားကြောင်းမလေးရှားနိုင်ငံသားဝင်ကြီးကဆွေးနွေးပွဲအတွင်းဝေဖန်ပြောဆိုသွားပါတယ်ဒုတိယနှစ်ဆွေးနွေးပွဲမှာအဓိကဦးဆောင်ဆွေးနွေးသူဖြစ်ပါဝင်ခဲ့တဲ့မလေးရှားနိုင်ငံသားရေးဝန်ကြီးဟောင်းဇာယစ်ဟာမစ်ကတော့နိုင်ငံတကာဥပဒေကြောင်းအရအရေးယူနိုင်ရေးနည်းလမ်းတွေနဲ့ပတ်သက်လို့အခုလိုပြောသွားပါတယ
် I think there are a lot of cons that's now here ICC will not
ICC နည်းလမ်းနဲ့ပတ်သက်ရင်မတိကျမရေရာတဲ့အခြေအနေတွေရှိနေတယ်လို့ဆွေးနွေးကြသူတွေရှိသလို ICC နဲ့စတင်ပြီးကင်တွယ်တဲ့နည်းလမ်းကပိုပြီးကောင်းတယ်လို့ဆွေးနွေးတင်ပြကြတာတွေကိုလည်းကျွန်တော်တို့နားထောင်ရပါတယ်ကျွန်တော်ကိုယ်တိုင်လည်း ICC နဲ့အရင်စတင်တဲ့နီလန်းကကောင်းတယ်လို့မြင်ပါတယ်မြန်မာအစိုးရဘက်ကဒီအတွက်နင့်နာကောင်းနင့်နာနိုင်ပေမဲ့ပြစ်မှုကိုတကယ်ကျူးလွန်သူတွေတာဝန်ရှိသူတွေကိုအ ਨੇ ဆုံးအရေးယူအပြစ်ပေးရမှာဖြစ်ပါတယ်ပြစ်မှုကျူးလွန်သူတွေကိုအရေးယူနိုင်ရေးဆက်လက်ဆောင်ရွက်ဖို့ဆိုရင်ကျွန်တော်တို့အတွက် ICJ နိုင်ငံတကာတရားရုံးကနေကင်တွယ်တဲ့နီလန်းကအကောင်းဆုံးလို့မြင်ပါတယ
်မလေးရှားအစိုးရကိုယ်တိုင်လည်းမကြသေးခင်ကပဲ ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုသဘောတူလက်မှတ်ရေးထိုးပြီးအဖွဲ့ဝင်တဲ့နိုင်ငံဖြစ်လာခဲ့တာပါ။ဒါကြောင့်ပြဿနာရဲ့အကန့်အသတ်တွေတည်ထားပြီးသားဖြစ်တဲ့အတွက်အခြားနည်းလမ်းတွေနဲ့ဘယ်လိုရှာဖွေအရေးယူနိုင်တယ်လဲဆိုတဲ့လမ်းကြောင်းတွေကိုအပြေရှာသင့်ကြောင်းစိုက်ထားမိကပြောပါရယ်။ ဒါပြင်အာဆီယံအဖွဲ့ဝင်တွေထဲမှာမလေးရှားနိုင်ငံကရိုဟင်ဂျာတွေဖိနှိပ်ခံရမှုနဲ့သူတို့ရဲ့မွေးရာပါအခွင့်အရေးတွေပြန်ရရှိရေးနိုင်ငံသားဖြစ်ခွင့်ပြုရေးစတာတွေကိုအကျယ်လောင်ဆုံးပြောတဲ့နိုင်ငံဖြစ်နေတဲ့အတွက်မြန်မာကမလေးရှားဆိုရင်ကန့်သက်ထားကြောင်းလဲဇိုင်ဟာမစ်ကအခုလိုပြောပါတယ
် Malaysia suffers as a result of being there
အဲဒီမှာဖြစ်နေတဲ့ဒရီပကတန်ကိုမလေးရှားအနေနဲ့ခံခဲ့ရပါတယ်ကျွန်တော်တို့နိုင်ငံမှာဗုဒ္ဓဘာသာဝင်မြန်မာ၄သိန်းလောက်အလုပ်လုပ်နေတာကိုကျွန်တော်တို့လက်ခံထားပြီးတို့ကိုလေတာမီပိတ်ပင်မှုတွေမလုပ်ပါဘူးဒါပေမဲ့မြန်မာနိုင်ငံကစီမံကိန်းတွေအတွက်တင်ဒါခေါ်တဲ့အခါမလေးရှားကိုမပေးပါဘူးဘာကြောင့်လဲဆိုတော့မလေးရှားကမြန်မာကိုအဝေးပန်းဆုံးဖြစ်နေလို့ပါအ
ာဆီယံဖွဲ့ဝင်နေတဲ့မှာမြန်မာနဲ့ပတ်သက်လို့သဘောကွဲလဲမှုတွေအတော်လေးကြီးမားခဲ့ကြောင်းဇိုင်ဟာမစ်ကပြောပါတယ် OIC ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အနေနဲ့မြန်မာအစိုးရနဲ့ဆက်သွယ်ဆောင်ရွက်ရမှာအခက်အခဲရှိခဲ့တာတွေကိုလည်းသူကအခုလိုပြောပါတယ
် It was very difficult for them to accept that you can discuss Myanmar in ASEAN meeting.
ASEAN ဆွေးနွေးပွဲဒီမှာမြန်မာနဲ့ပတ်သက်လို့တည်ထောင်ဆွေးနွေးတာကိုလက်ခံဖို့အခြားအဖွဲ့ဝင်နိုင်ငံတွေကအတော်လေးအခက်အခဲရှိခဲ့တာပါ။နောက်ဆုံးမြန်မာနိုင်ငံရဲ့ပြည်တွင်းရေးဟာဒေသတွင်းကိုပြန့်နှံ့လာပြီးဒေသလုံခြုံရေးအတွက်ပါစိုးရိမ်ရတယ်လို့ကျွန်တော်တို့ပြောတဲ့အခါသူတို့ကလက်ခံခဲ့ကြတာပါ။
ဒါကြောင့် OIC အနေနဲ့ရိုဟင်ဂျာကိစ္စဖြေရှင်းပေးဖို့ကန့်သက်ချက်တွေရှိနေတာကြောင့်အာဆီယံရဲ့ဂျာဝင်ဆောင်ရွက်မှုကိုလက်ခံပံ့ပိုးပေးဖို့သဘောတူခဲ့ကြောင်းဇိုင်ဟာမစ်ကဆိုပါတယ်။အာဆီယံအနေနဲ့ရခိုင်ပြည်နယ်တွင်းအခြေအနေတွေတိုးတက်ရေးကိုအာရုံစိုက်ပြီးဒုက္ခသည်တွေနေရပြန်ရေးမှလည်းဖိအားပေးမယ့်အစားအကာအကွယ်ပေးရေးအစီအစဉ်ကိုစောင့်ကြည့်တင်ကြောင်းဇိုင်ဟာမစ်ကဆွေးနွေးပွဲမှာပြောသွားပါတယ်ရှင်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းအတွင်းမှာမြမတက်မတော်နဲ့ရခိုင်တက်မတော် AA တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေဖြစ်တယ်လို့တိုက်ပွဲကြောင့်ဒေသခံရွာသားတွေကလည်းစစ်ပေးတင်းရှောင်နေရစေဖြစ်ပါတယ်။မနေ့တော့နှစ်ဖက်တိုက်ခိုက်မှုအနည်းချင်းသာရှိပေမဲ့လက်နက်ကြီးတွေပစ်ခတ်မှုပုံများလာတယ်လို့ဒေသခံတွေနဲ့ရခိုင်တက်မတော်ဘက်ကပြောပါတယ်။မြမ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဒီကနေ့မှာမြမတက်မတော်နဲ့ရခိုင်တက်မတော် AA တို့ကြားတိုက်ပွဲအနေချင်းရှိခဲ့ပေမဲ့မြောက်ဦးနဲ့မင်းပြားနယ်ဆက်ကတောင်တန်းတွေပေါ်မှာတပ်မတော်ကနေလက်နက်ကြီးတွေနဲ့ပစ်ကတ်မှုများပြားနေတယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
။ဒီနေ့မှာတိုက်ပွဲနေနေပေါ်ပေါ်ထိပ်တွေ့မှုတွေလောက်တော့ရှိတယ်။ပုံမှန်စစ်ကတ်ကတော့လက်နက်ကြီးတွေနဲ့တနေကုန်တာလှမ်းပစ်နေတာတွေရှိတယ်။မြောက်ဦးမြို့နယ်ချင်းမှာရောနောက်ပြီးတော့ဒီမြောက်ဦးနဲ့မင်းပြားအဆက်နော်အဲ့ဒီဘက်မှာလည်းပဲပစ်နေတာရှိတယ်။
မြောက်မြုတ်နယ်စင်ဦးကျေးရွာဘက်မှာလည်းလက်နက်ကြီးတွေပြက်ခတ်တန်ကြားနေရလို့ဒေသခံတွေကြောက်လန့်နေကြတယ်လို့လည်းချစ်ချောင်းကျေးရွာအုပ်ချုပ်ရေးမှူးဦးမောင်သိန်းသွန်းကပြောပါတယ်
။ဒီလိုရေပေါ်ပါတုံးရှောက်ပြီးမှတော့လီနေတော့တော့တာမီးစင်ဦးပေါ်ပါယူအီနေရာတွေကနေပြီးတော့သူတို့လက်နက်ကြီးနဲ့ပေါ်ဘလို့သဖို့နေတဲ့နေရာမှာတိကျလဲကျွန်တော်လည်းလက်နက်ကြီးတွေတကြီးကြီးနေနေဆိုတော့ကြောက်ကြောက်တာပေါ့ဒီဘက်ကရောဆိုလေဟိုတစ်ဖက်ကရောဒီမှာနောက်ပြီးတော့မြောက်ဦးဤလိုကိုရှင်းစတဲ့နေမှာဘယ်ခုခုနေရဒီလိုပါလဲ
စင်ဦးကျေးရွာထက်ဘက်ကိုတတ်မတော်ကနေလက်နဲ့ကြီးနဲ့ပြစ်ခတ်နေတယ်လို့လဲမြောက်ဦးမျိုးနဲ့စစ်ဆောင်စခန်းကိုသွားရောက်နေတဲ့ရခိုင်ပြည်နယ်လှုပ်တော်ကုစလေဦးထွန်းသာစိန်ကပြောပါတယ
်အမြောက်ကတော့10မိနစ်တကြီး15မိနစ်တကြီးဒီလိုမျိုးပြစ်နေတာရှိပါတယ်မြောက်ဦးရဲ့အစ်ဖက်ကကြားရတယ်ဗျဒုက္ခတွေစခန်း6ခုကိုကျွန်တော်ပတ်ပြီးတော့တယ်အဲ့ဒီမှာဒုက္ခတွေတွေနဲ့တွေ့တယ်၊ကိုမြင့်ကယ်ဆေးရဲ့လုံနေတဲ့သူတွေနဲ့တွေ့တယ်။အဲ့ဒီအချိန်မှာပဲလမ်းကျနေရတာ
။မနေ့ကလည်းရတိတ်တောင်မြို့နယ်ခရုချောင်းနဲ့ပဲရတုရွာကျမ်းမှာမြမတမတော်နဲ့ရခိုင်တမတော်အေအေဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပြီးရွာသားတထောင်ခန့်နေရာကနေဆုတ်ခွာထွက်ပြေးနေရတယ်လို့ပဲရတုကြီးရွာအုပ်ချုပ်ရေးမှူးဦးမောင်သာလှိုင်ကပြောပါတယ
်။တိုက်ပွဲဖြစ်တာကဟိုမနေ့ကစင်နာရီခွေးလောက်ကွာဖြစ်တာ၃နာရီ15မိနစ်လောက်ကြာပြီးကနေရနဲ့လာဖြစ်တာနေရရင်ကစကြီးနဲ့လာဖြစ်တာ
စစ်ရှောင်ခရုချောင်းရွာသားတွေဟာဈေးခေါင်းရွာမှာတင်းရှောင်နေရတယ်လို့အခုချိန်ထိအိမ်မပြန်ရဲသေးဘူးလို့သူကဆိုပါတယ်။မနေ့ကရတိတ်တောင်မြို့နယ်မြောက်ဦးမြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်လို့တပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့တွဲဘက်တွင်းမှူးဘူမှုချုပ်စော်မင်းထွန်းကအခုလိုပြောပါတယ
်။ရေစုချောင်းဘက်မှာဖြစ်ခဲ့တာတော့ရှိတယ်။ရေစုချောင်းဘက်မှာနေချင်းပိုင်းမှာဖြစ်တာတာမန်ထိတွေ့မှုပါပဲ။26ရက်နေ့မနေ့လို့2နာရီလောက်က9နာရီလောက်ဖြစ်သွားတာရှိတယ်။ဟိုကြောက်တော့လည်းမြောက်ဦးကျမ်းမှာဒေမိုကောင်းသွားအပြောင်းလဲမှာပြီးပါပဲလမ်းလုံးကြုံရေးဖွင့်တဲ့လို့ A150 လောက်လဲ
မနေ့ကမြောက်ဦးမြို့နယ်လင်းမွေတောင်တိုက်ပွဲမှာနှစ်ဖက်အကြဆုံးတွေရှိနေခဲ့တယ်လို့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကဆိုပါတယ
်မြောက်ဦးမြို့
အဲ့ဒီမင်းတို့တောင်မှဟိုအခြေပြုထားတဲ့ဗမာစစ်တပ်ရဲ့ခလာ250အဲ့ဒီဆိုင်ရင်ကိုနော်ကျွန်တော်တို့ဒီအခိုင်အမာတို့ရဲ့ဒီဒီကမန်တော်စစ်ကြောင်းကနေပြီးတော့ဝင်ရောက်တိုက်ခိုက်ခဲ့တာရှိတယ်ဒီမနေ့6နာရီလောက်မှတော့ဒါအပြတ်အစရှင်းမင်းပြီးတော့ကျွန်တော်တို့ဘက်ကနေအောင်မြင်ကြောင်းနဲ့ပြန်လည်ဆက်ဆံနိုင်တယ်အဲ့ဒီတိုက်ပွဲမှာဗမာစစ်တပ်ဖက်ကတော့ထိခိုက်ကြဆုံးမှုစုစုပေါင်း50ကျော်အထက်ရှိခဲ့တယ်ဗျကိုယ်တော်တို့ဘက်ကတော့ဒါတိကျကြဆုံးမှုအနည်းဆုံးနဲ့နေပြီးတော့နော်ကြီးအောင်ဆုံးဆက်ဆိုင်နိုင်တဲ့လို့ပြောရရ
နှစ်ဖက်တိကျကြဆုံးမှုအရေးအတွက်ကတော့တပ်မတော်ဘက်ကနေထုတ်ပြောခြင်းမရှိခဲ့ပါဘူးဖေဖော်ဝါရီနဲ့မတ်လ2လအတွင်းအေအေနဲ့မြန်မာဆိုရတတ်တို့ကြတိုက်ပွဲပေါင်း100နီးပါးဖြစ်ခဲ့ပါတယ်ရခိုင်ပြည်နယ်တွင်တပ်မတော်နဲ့အေအေဖွဲ့တို့စစ်ရေးပဋိပက္ခဖြစ်စဉ်တွင်ကြေးရွာသား2000ကျော်ဒုက္ခသည်ဖြစ်စစ်ဘေးသိမ်းရှောင်နေရသလိုဒေသတွင်လူခွေချိုးဖောက်ခံရမှုတွေဖမ်းဆီးရနှက်ခံရမှုတိုက်ပွဲတွင်ထိခိုက်ဒိဆုံတန်ရာရရှိမှုတွေကလည်းတနေ့တခြားမြင့်သက်လာနေတယ်လို့ဒေတာတွင်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
အမျိုးသားစာပေတတတာဆုရှင်စာရေးဆရာမကြီးအသက်86နှစ်အရွယ်ခင်ဆွေဦးဟာမနေ့ညကရန်ကုန်မြို့မှာကွယ်လွန်သွားပါတယ်ဆရာမကြီးနဲ့ပတ်သက်တဲ့ပြည်ပရောက်မြန်မာစာရေးဆရာတွေရဲ့အမှတ်တရပြောကြားချက်တွေကိုကိုညံဝင်းအောင်ကစူးစီးတင်ပြမှာပါရှင
်စာရေးဆရာမကြီးခင်ဆွေဦးရဲ့နာမည်အရင်ကဒေါခင်ဆွေဦးဖြစ်ပြီးသူအသက်73နှစ်အရွယ်ဟိုတချင်းကထုတ်ဝေခဲ့တဲ့တန်တော်ဆင့်သတင်းစာမှာခင်ဆွေဦးဆိုတဲ့ကလောင်နာမည်နဲ့ကလေးကန္တမှာဝတ္ထုဆောင်ပါစရေးခဲ့တာပါ1962ခုနှစ်မှာထုတ်ဝေတဲ့ဒိုတိုင်းဌာနီဆိုတဲ့ပထမဦးဆုံးလုံငင်းဝတ္ထုကြောင့်စာပေနယ်မှာထင်ရှားခဲ့ပြီးအဲ့ဒီဝတ္ထုကိုအခုချိန်ထိအကြိမ်ကြိမ်ပြန်လည်ရိုက်နှိပ်ထုတ်ဝေနေရဆဲဖြစ်ပါတယ်ဒေါခင်ဆွေဦးရဲ့အဲ့ဒီဝတ္ထုနဲ့ပတ်သက်လို့ဆရာမကြီးရဲ့အရင်နှီးဆုံးစာပေမိတ်ဆွေတူဖြစ်တဲ့လက်ရှိအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာနေထိုင်သူကဗျာဆရာစာပေဝေဖန်ရေးဆရာကြီးမောင်စွမ်းကြီးကအမှတ်တရတချို့ကိုပြောလာပါတယ
်။အဲတို့ဒိုင်းဌာနီကတော့နာမည်အကြီးဆုံးပေါ့လေအဲ့ဒါလည်းဟိုခဏခဏလည်းပြန်ထုတ်တယ်။သူကဟိုဒီဟိုဗိုလ်ချုပ်ကျော်စောအထူးပြုပြီးတော့ဟိုဗိုလ်ချုပ်ကျော်စောကိုလေ့လာပြီးတော့ချစ်ခင်တဲ့စိတ်နဲ့ရေးတာဆိုတော့လေသူကအဲ့ဒါမျိုးရေးတဲ့နေရာမှာတော့အမှန်ကောင်းပါတယ်
။ဆရာမကြီးဒေါခင်ဆွေဦးဟာစပယ်ဗျူမဂဇင်းမှာအက်ဒီတာချုပ်အဖြစ်နှစ်ပေါင်းအတော်ကြာစာပေတာဝန်တွေကိုကျေပွန်ခဲ့သူဖြစ်တယ်လို့အမေရိကန်မေရီလန်းပြည်နယ်မှာနေထိုင်တဲ့စာရေးဆရာမမေငင်းကပြောပါတယ
်ဟိုမေဦးဟာကျမတို့မေဦးလို့ခေါ်တယ်လို့ပဲတကယ်အမေလို့ပဲပေါ့ကျမတို့စာစာရေးတဲ့အချိန်အသက်30ကျော်လေးစာရေးဆရာမပေါ့စာကိုတည်တည်ချာချာကိုဂရုတစိုက်နဲ့အတိမတ်ပြုတဲ့စာရေးဆရာမကြီးတွေထဲမှာဆိုရင်ဒါမေဦးကထိတ်ဆုံးရပါတယ်လို့ပြောလို့ရပါတယ်မေဦးမှာထူးခြားတဲ့အချက်ကဒေါခင်ဆွေဦးမှာထူးခြားတဲ့အချက်ကလူငယ်တွေကိုတိတ်နေရပေးတယ်ပြီးတော့တိတ်အတိမတ်ပြုတယ်စာပေအလုပ်ကိုလုပ်တဲ့နေရာမှာဟိုငွေရေးချေးရေးဘလောက်ပဲအရှုံးပေါ်နေပါစေစာကောင်းပေကောင်းရှိကိုရှိရမယ်ဆိုတဲ့စိတ်နဲ့ဒီစပယ်ဗျူမဂဇင်းကိုလုပ်တာဟာဟိုနောက်ဆုံးလုံးလုံးကြီးမရတော့လို့ဟိုစွန့်လိုက်ရတဲ့အထိဟိုအဆုံးရှုံးခံဘဝတွေပါရင်းအချိန်တွေပါရင်းပြီးတော့ပေးခဲ့တာတစ်သက်လုံးစာပေစိတ်နဲ့ရှင်တန်သွားတဲ့စာရေးဆရာမကြီးစာပေသမားတွေကိုပြောထောင်အားပေးသွားတယ်ချစ်ခင်သွားတယ်ဆရာဆရာမကြီးလို့ပြောလို့ရပါတယ်ရှင
်တကယ်တော့ဆရာမခင်ဆွေဦးရဲ့စာပေတွေဟာနိုင်ငံရေးနဲ့တော်လှန်ရေးအပေါ်အခြေခံထားတာများတယ်လို့မောင်စွမ်းကြီးကမှတ်ချက်ပေးပါတယ
်တကယ်တော့သူကတော်လှန်ရေးစာရေးဆရာမကြီးတယောက်ပဲသူကတော့သူ့ကိုသူ့စာမရေးခင်ဒုရီယာမဂဇင်းမှာသူ့ဖေအချပါဒီမလေးအေးဆိုပြီးတော့မင်းကလေးတမ်းမဲ့တခါလေယောက်ျားလေးတွေလို့နေကြစားကြတယ်ဆိုတော့ဆိုတော့အဲ့လိုငယ်ငယ်သူ့ကိုစံထားခဲ့ရတယ်ကိုအမကြီးတယောက်လို့ခင်းနေရတာပေါ့လေမြို့ပေါ်ရောက်လာတော့ဆိုင်ရေးဆရာအဖြစ်နဲ့အတူတူတွေ့ကြတော့လည်းမောင်နှမလို့ခင်းရပါတယ်သူကနော်မဟာဆွေရဲ့တမီးပြီးပြီးအဲမြို့ချစ်စိတ်တက်ကလည်းရှိတယ်အထူးသဖြင့်သူကဗိုလ်ချုပ်ကျော်သောရဲဘော်သုံးချက်ဝင်ဗိုလ်ချုပ်သောနဲ့လည်းအမတန်ခင်တဲ့သူအကိုရွှေလို့သူခေါ်တာတရားကောင်းကြီးကိုချစ်မြတ်နိုးတဲ့ရိုးသမီးတယောက်ပေါ့လေနော်အဲ့တော့သူကနော်နိုင်ငံရေးဝထုတ်ကြီးရေးတယ်ចောင်းသားလှုပ်ရှားမှုကြီးចောင်းကြီးရေးတယ်အဲ့လိုရေးတဲ့နေရာမှာတော့သူဟာထိတ်တန်စာရေးဆရာမကြီးရတယ်အမြဲတမ်းလေးရိုးလေရိုးသားပါတယ
်စာရေးဆရာမကြီးခင်ဆွေဦးကိုဖခင်စာရေးဆရာကြီးမဟာဆွေနဲ့မိခင်ဒေါ်ကြည်ကြည်တို့က1933ဒီဇင်ဘာစကိုင်းမြို့မှာမွေးဖွားခဲ့ပြီးဒေါ်ခင်ဆွေဦးဟာငယ်စဉ်ကရန်ကုန်မြို့မှာအထက်တန်းပညာကိုသင်ယူခဲ့ပါတယ်1950ခုရန်ကုန်တက္ကသိုလ်မှာပညာသင်ကြားခဲ့ပေမဲ့1956မန္တလေးတက္ကသိုလ်ကနေဝိဇ္ဇာဘွဲ့ရခဲ့သူဖြစ်ပြီး1968ခုနှစ်မှာပညာရေးတက္ကသိုလ်ကနောက်ထပ်ဘွဲ့ရသူလည်းဖြစ်ပါတယ်။ 1952-53 ကာလမှာရန်ကုန်တက္ကသိုလ်ရဲ့စာနယ်ဇင်းအသင်းအဖွဲ့တွဲဖက်အတွင်းရင်းမှုအဖြစ်တာဝန်ယူခဲ့သလို1952-53မှာအိုးဝေမဂ္ဂဇင်းတွဲဖက်အယ်ဒီတာဖြစ်ပါတယ်သူရေးသားထုတ်ဝေခဲ့တဲ့စာအုပ်တွေကတော့1961မှာဒိုတိုင်းဌာနီ62မှာခင်းနဲ့အတူဘဝနဲ့မုံတိုင်း1963မှာငင်းညံပါစေစုံတော်မြိုင်စာရာတီဖြစ်ပြီး1982ခုနှစ်မှာထုတ်ဝေတဲ့နေကြီးဖြာတော့နှွေးလိမ့်မယ်ဆိုတဲ့ဝတ္ထုကိုတော့ရုပ်ရှင်ရိုက်ကူးခဲ့ပါတယ်။ဆံမကြီးရဲ့နောက်ဆုံးလုံးချင်းလို့ပြောလို့ရနိုင်မဲ့သကိုင်းသမီးဒိုင်အရီကို2003ခုနှစ်မှာရေးသားထုတ်ဝေခဲ့ပြီးလုံးချင်းစာအုပ်ပေါင်း83အုပ်ရေးသားခဲ့တာပါ။2012ခုနှစ်မှာတော့အမျိုးသားစာပေတသက်တာစုကိုကြီးမြင့်ခြင်းခံခဲ့ရသူဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းရမရှင်ကျမတို့အခုတော့အိန်းနီးချင်းထိုင်းနိုင်ငံရဲ့အခြေအနေကိုကြည့်ကြရအောင်ပါ။ထိုင်းရွေးကောက်ပွဲနောက်ဆုံးရလဒ်မထွက်သေးချိန်မှာအဓိကပါတီကြီးနှစ်ခုအနေနဲ့သူနိုင်ကိုနိုင်ညွန်ပေါင်းအစိုးရဖွဲ့နိုင်တော့မယ်လို့ကြွေးကြော်နေကြပါတယ်။ဝင်းကြီးချုပ်ဟောင်းတက်ဆင်ရှင်နဝတ်ထောက်ခံပေးထားတဲ့ဖယထိုင်းပါတီကညွန်ပေါင်းအစိုးရဖွဲ့နိုင်တော့မယ်လို့ပြောအပြီးလေးမှာပဲလက်ရှိစစ်အစိုးရထောက်ခံပေးထားတဲ့ Plan Prachat ပါတီကတော့သူတို့သာညွန်ပေါင်းဖွဲ့နိုင်မှာပါလို့ကြုံဝါလိုက်ပါတယ်။ရွေးကောက်ပွဲရလဒ်အပြည့်အစုံမကြီးညာနိုင်သေးချိန်မှာထိုင်းနိုင်ငံရေးမတေချာမှုတွေများလာတော့ကိုဝင်းမင်းကစပ်ပြီးတင်ပြမှာပါရှင
်။ဟုတ်ကဲ့ပါ။တနင်္ဂနွေနေ့ကလှုပ်ခဲ့တဲ့ထိုင်းရွေးကောက်ပွဲအပြီးလက်ရှိအချိန်ထိအောက်လွတ်တော်မဲအများဆုံးရထားတဲ့ဖျားထိုင်းပါတီကပါတီငယ်6ခုနဲ့ပေါင်းပြီးညွန်ပေါင်းအစိုးရဖွဲ့နိုင်တော့မယ်လို့မနေ့ကကြေညာခဲ့ပြီးလေးမှာပဲစစ်တပ်ပါတီ Plan Prachat ပါတီဘက်ကလည်းညွန်ပေါင်းအစိုးရဖွဲ့ဖို့တခြားပါတီတွေနဲ့အေးအေးဆေးဆေးပြင်ဆင်နေတယ်လို့ပြန်ပြောလိုက်ပါတယ်။လက်ရှိဆိုရဝန်ကြီးချုပ်ပရယုတ်ချန်အိုချာကိုဝန်ကြီးချုပ်အဖြစ်ဆက်တင်ဖို့ရှိတဲ့ဖလန်ပရချရပ်ပါတီခေါင်းဆောင်ဥတ္တမစဗန်နေယနာက
คือเรามั่นใจอย่างนี้กันนะครับเรามั่นใจว่าพรรคพลังประชารัฐเนี่ยจะสามารถ
ฟลันปรชานะปาร์ตี้อนิเน่နိုင်ငံရေးအတွေးအခေါ်တူတဲ့အခြားပါတီတွေနဲ့ပေါင်းပြီးညွန်မောင်းအစိုးရဖွဲ့နိုင်မယ်လို့ယုံကြည်မှုအပြည့်ကိုရှိထားပါတယ်ဝင်ပါမဲ့ပါတီအရေးအတွက်ကိုလည်းများနိုင်သမျှများအောင်ကြိုးပမ်းစူးစီးသွားမှာပါဒါပေမဲ့အလောတကြီးလို့စရာတော့မလိုသေးပါဘူ
းတကယ်တော့တနစ်လာနေ့ထိရထားတဲ့မဲရလက်တွေအရအောက်လွတ်တော်မှဝင်းကျုပ်ဟောင်းတက်ဆင်ရဲ့ဖျက်ထိုင်ပါတီက139နေရာရထားပြီးစစ်တပ်ပါတီဖလန်ပရချရပ်ပါတီကတော့69နေရာရထားပါတယ်ဒါပေမဲ့စစ်တပ်စိတ်ကြိုက်ရေးထားတဲ့လက်ရှိဖွဲ့စည်းပုံအရအထက်လွတ်တော်နဲ့အောက်လွတ်တော်နှစ်ရပ်ပေါင်းအများဆုံးမဲနဲ့အစိုးရဖွဲ့ရမှာမှာအထက်လွတ်တော်တစ်ခုလုံးပဲ250ကိုစစ်တပ်ကရထားပြီးဖြစ်ပြီးအောက်လွတ်တော်မှ900အတွက်သာအခုပြိုင်နေကြရတာပါ။လာမယ့်တောက်ကြနေမှာကနူးရလက်ထွက်လာပြီးအဖြူမဲနည်းနည်းစခွဲဖို့မျှော်လင့်နေချိန်မှာစစ်တပ်ပါတီဖလန်ပရချရက်ခေါင်းဆောင်ဥတ္တမကသူတို့အနေနဲ့အလောတကြီးလှုပ်ဆရာမလူပုံကိုအခုလိုဆက်ပြောပါတယ
်။ตอนนี้เรายังอยู่ในกระบวนการนะครับอย่างที่ผมเรียนว่าเราคุยกับ
အခုလုံးလုံးစင်မှာတော့ညွန်ပေါင်းအစိုးရမှပါဖို့အလားအလာရှိတဲ့အခြားပါတီတွေနဲ့စတင်ဆွေးနွေးနေတဲ့အဆင့်မှာပဲရှိပါသေးတယ်
။ဒါအပြင်ပေါ့ချာနေထွက်လာဖို့ရှိတဲ့ကနဦးရလက်အပြီးမေလ9ရက်နေ့ကြာမှတရားဝင်ရွေးကောက်ပွဲရလက်အပြည့်အစုံကိုကျင်းညာဖို့ရှိနေတာမို့ဝန်ကြီးချုပ်ဟောင်းတက်ဆင်ရဲ့ဖျက်ထိုင်ပါတီဘက်ကအလင်းစလို့အစိုးရဖွဲ့ဖို့ကျင်းညာတာကိုစစ်တပ်ပါတီခေါင်းဆောင်ကအခုလိုဝေဖန်လိုက်ပါတယ
်။ไม่มีกลุ่มไหนซีกไหนที่พูดได้จริงจังว่ารวมเสียงได้เท่าไหร่เพราะ
เบปาร์ตี้อนิเนมาแม้อะมาซูย่าเดลุไม่เปียวနိုင်သေးပါဘူးဘာလို့လဲဆိုတော့ရွေးကောက်ပွဲကော်မရှင်အနေနဲ့မဲရည်တွက်နေတာကမပြီးဆုံးသေးလို့ပါ
တကယ်တော့ဒီရွေးကောက်ပွဲနောက်ဆုံးရက်လည်ကျင်းပမဲ့ရက်ရောက်ဖို့တလာခွဲလောက်လုံနေသေးချိန်မှာရွေးကောက်ပွဲမဲလိမ်မှုတွေရှိနေတယ်လို့ဆဆွဲချက်တွေလည်းထွက်ပေါ်နေတာမို့ထိုင်းနာကနိုင်ငံရေးနဲ့စီးပွားရေးအတွက်မရေရာမှုတွေဖြစ်နေပါတယ်တကယ်ကအထက်နဲ့အောက်လွတ်တော်နှစ်ရက်ပေါင်းအမတ်950ရှိတဲ့ထိုင်းလွှတ်တော်ထဲမှာစစ်တပ်ပါတီအတွက်တော့ယာပီသားအထက်လွှတ်တော်မှ250အပါအဝင်စုစုပေါင်း395မဲချော်ရရင်အစိုးရဖွဲ့နိုင်မှာမို့အခုရထားပြီးသား69နေရာအပြင်နောက်ထပ်မဲ28မဲချော်သာလိုပါတော့တယ်။ဒါပေမဲ့ဝန်ကြီးချုပ်အောင်တက်ဆင်ရဲ့ဖျက်ထိုင်းပါတီအတွက်တော့အောက်လွှတ်တော်မှာအခုနိုင်ပြီးသား139နေရာအပြင်နောက်ထပ်239နေရာချော်ရဖို့စောင့်ကြည့်ကြရအောင်မှာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီရှင်။ကျမတို့ VOA American အသံမြန်မာပိုင်းရဲ့ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော
့ Well, there's nothing wrong with nationalism. There's nationalism there are two sides. One is
ဒါကတော့မြန်မာနိုင်ငံကအမျိုးသားရေးစိတ်ဓာတ်နဲ့ပတ်သက်လို့သုံးသပ်ဆွေးနွေးထားတဲ့ဥကြော်ဇန်သားရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။နက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းကြားကြရအောင်ပါပါ။အခုတော့ကမ္ဘာသတင်းတွေမှာဖော်ပြနေကြတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမားတွေကိုမူရင်းအပေါ်မပြတ်ဒေါ်လာလာတန်းကကောက်နှုတ်တင်ပြမှာပါရှင်
။မြန်မာ Bananas Brights and Bad Neighbors ဆိုတဲ့ကောင်းကြီးနဲ့strategypage.com မှာရေးသားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။2019မှာမြန်မာစစ်တပ်ရဲ့အဓိကတာဝန်ကတော့တရုတ်က CMEC လို့ခေါ်တဲ့တရုတ်မြန်မာစီးပွားရေးဇင်းကြံစီမံကိန်းလုပ်တဲ့ရှမ်းနယ်ရခိုင်ပြည်နယ်တွေရှိတိုင်းရင်းနဲ့နှစ်ကိုင်းအုပ်စုတွေကိုနှိမ်နင်းရေးပဲဖြစ်တယ်လို့အစချီရေးသားထားပါတယ်။ CMEC သဘောတူညီမှုကို2018နှောင်းပိုင်းကလက်မှတ်ရေးထိုးခဲ့ပြီးကီလိုမီတာ1900ရှည်တဲ့ဇင်းကြံလမ်းကြောင်းတစ်လျှောက်မှာတရုတ်တောင်ပိုင်းယူနန်ပြည်နယ်ကနေမြန်မာအလဲပိုင်းမန္တလေးအထိနောက်ဖက်မှာတော့ရှမ်းနယ်ရခိုင်ကိုဖြတ်ပြီးကြောက်ဖြူအထူးစီးပွားရေးဇုန်နယ်မြေအထိပေါက်တဲ့တယ်ယူပို့ဆောင်ရေးဇင်းကြံလမ်းဆောက်လုပ်မှဖြစ်ပါတယ်။ဒီဒေသတွေမှာတနက်ကိုင်းသဘုံလှုပ်ရှားမှုတွေကိုသိထားသလိုမြန်မာဘက်ကလည်းဆောက်လုပ်ရေးလုပ်ငန်းတွေအနီးမှာသဘုံတွေမကတ်နိုင်အောင်လှုပ်ပေးဖို့တာဝန်ကိုယူထားတာလည်းဖြစ်ပါတယ်။ CMEC ဇင်းကြံမှာမော်တော်ကားလမ်းမြေထားလမ်းတွေကိုပြုပြင်ဖို့နှင့်လိုအပ်ရင်လမ်းအစ်စ်တွေဖောက်လို့ဖို့ရှိပြီးပိုက်လိုင်းတွေနဲ့လျှက်စစ်တပ်အားလိုင်းတွေချဖို့ဖြစ်ပါတယ်။ဒီစီမံကိန်းကိုတရုတ်ကငွေကြေးစိုက်ထုတ်မှဖြစ်ပြီးတရုတ်အလုပ်သမားတုံးနဲ့တရုတ်ဆောက်လုပ်ရေးကော်မတီတွေကတာဝန်ယူလုပ်ကိုင်ကြမှာဖြစ်ပါတယ်။မြန်မာနိုင်ငံဟာရင်းနှီးမြှုပ်နှံမှုလိုအပ်နေပြီး1988ခုနှစ်ကစလို့တရုတ်ကမြန်မာနိုင်ငံမှာအဓိကနိုင်ငံခြားရင်းနှီးမြှုပ်နှံရှင်ဖြစ်ခဲ့ပြီးအခုဆိုစီမံကိန်းစုစုပေါင်းဟာဒေါ်လာဘီလီယံ20တန်ဖိုးရှိတာဖြစ်ပါတယ်။ရှမ်းပြည်နယ်မှာနောက်ထပ်ပြဿနာတစ်ခုကတော့မြန်မာနိုင်ငံရဲ့မူရစေးမှောင်ခိုရောင်းဝယ်တဲ့ဗဟိုချက်ဖြစ်လို့ပါပဲ။လက်နက်ကိုင်းသဘုံတွေကမူရစေးရရတဲ့ဝင်ဝင်နဲ့လှုပ်ရှားနေကြတာဖြစ်ပါတယ်။မူရစေးမှာအထူးသဖြင့်မက်ဆေးပြားအယောင်းဝယ်ဟာတိတ်ကိုကြီးပွားနေပြီး2010မှာတန်30ကနေ2018မှာထုတ်လုပ်မှုဟာတန်100ကျော်သွားပြီဖြစ်ပါတယ်။ဘိန်းနဲ့ဘိန်းပြူစာမက်ဆေးပြားဟာအဓိကဝင်ငွေရှာလို့ရစေတဲ့မူရစ်ဆေးဖြစ်လာခဲ့ပါတယ်။မြန်မာနိုင်ငံကထွက်တဲ့ရာဘလို့ခေါ်တဲ့မက်ဟာအရှေ့တောင်အာရှနဲ့တရုတ်မှလူအကျိုက်များဆုံးဖြစ်ပြီးရာဘဆေးပြားတစ်ဝက်နီးပါးဟာတရုတ်ကိုဝင်ပြီးဒုတိယကတော့ထိုင်းနိုင်ငံကိုရောက်တာဖြစ်ပါတယ်။ကချင်နဲ့ရှမ်းပြည်နယ်တွေမှာတရုတ်အစိုးရအပေါ်ထက်စီးပွားရေးလုပ်ကိုင်းနေတဲ့တရုတ်တွေပေါ်မြန်မာရဲ့အဓိကမကျေနပ်ချက်တွေပေါ်ပေါက်ခဲ့တာပါ။တရုတ်ကမြန်မာတွေကိုအတုံးချပြီးဤအမျိုးမျိုးနဲ့အမျက်ထုတ်ခဲ့ကြတာဖြစ်ပါတယ်။မကြသည့်မီကတရားမဝင်ငွေရှာတဲ့ဤနည်းရှိခဲ့ရမှာတနည်းကတော့မြန်မာနိုင်ငံကတိုင်းရင်းအမျိုးသမီးတွေကိုဖျားယောင်းပြန်ပေးဆွဲပြီးတရုတ်မျိုးသားတွေအတွက်ဇနီးများဖြင့်ရောင်းစားတဲ့လုပ်ငန်းပဲဖြစ်ပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းမှာတရုတ်ရဲ့မိသားစုတစုတာသမီတူကန့်တတဲ့ policy နဲ့သမီးမိန်းကလေးတွေကိုမလိုလားပဲတတ်ပစ်တာကိုဝင်ဖျက်ချတာတွေပြုလုပ်မှုကြောင့်တရုတ်ပြည်မှာယောက်ျားတွေဟာမိန်းကလေးတွေထက်20ရာခိုင်နှုန်းဥယေပိုနေတာဖြစ်ပါတယ်။ဇနီးများလိုချင်ကြပြီးကြံရမရကြတဲ့တရုတ်အမျိုးသားတွေကမြန်မာနိုင်ငံကရောင်းစားခံရတဲ့တိုင်းရင်းသားအမျိုးသမီးတွေကိုလိုလိုလားလားဝယ်ယူကြတဲ့ပြဿနာပဲဖြစ်ပါတယ်။န Now, Pitana Kugaro, Tioga, Nabio Ginwe, Saita Pipari, Yamanangama, Tio Tioga, Tioga, Mapundi, Lugaina, Shibi, me, Nabio Gin Saita, Lunga, Alo Nibaha, Ubrego, Tinim Ho, Tini Chopapi, Nangam Pine, Tetagam Pine, the Dodri, ma, Tiamwe, Potas, Heruine, Tami Ozari, Tepi, Nabio Ginwe, Saitago, Doche, Lugai, Nijara Pipari, Daja, Yamam Yopanshi, Tain Dari, Dre, Tioga. Ini jingang pikere karaha, masidalo shaware, subi, yama, bananas, brights and bad neighbors, swiss how mama, popia, tavare shim.
မြန်မာနိုင်ငံရခိုင်မြောက်ပိုင်းကအရှင်ရောပါလာမှုမရှိဘဲနဲ့ဒေသခံတွေကလည်းအတော်လေးထိခိုက်မှုရှိနေရကြောင်းရှေ့ဆက်ချင်းတွေပိုပြီးတော့ကောင်းလာနိုင်မလားဆိုတဲ့ပုံပန်မှုတွေရှိနေပါတယ်မြန်မာစစ်တပ်ဘက်ကတော့အေးအေးရခိုင်လက်နက်ကိုင်အဖွဲ့ကိုအကြမ်းဖက်အဖွဲ့စည်းဖြစ်တက်မဲ့တဲ့ဆိုပြီးတော့ပြီးခဲ့တဲ့သတင်းပတ်ကပဲပြောခဲ့ပါတယ်ဒါဆိုရင်အေးအေးကိုငြင်းကြဲရေးလုပ် ဆိုရင်တော့ဒိုင်းလီလိုင်းစီစဉ်ထုံးလွှင့်ချိန်မှာခေါ်ယူသွားမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမည်ကို့မေးလို့ဓာရီကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ပဲဖြစ်စေကြိုတင်ပေးပို့ထားလို့လည်းရပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်ကတော့12923812555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သောတာရှင်တွေကိုဖိတ်ခေါ်ပါတယ်ရှင်။
စနေနေ့ညဒါရိုက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။ကျမတို့ VOA မြန်မာပိုင်းကနေသရရှင်တွေရဲ့သဘောထားအမြင်တွေကိုထင်ဟပ်စေဖို့အခုလိုဒါရိုက်လီလိုင်းအစီအစဉ်တွေကိုအင်္ဂါနေ့ညနဲ့စနေနေ့ညတွေမှာတင်ဆက်နေပါရစေ။အခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်ကတင်ဆက်မှာပါ။
တော်ရရှိများရှင်မိတ်ဆွေတူကအပြင်စားတောက်ဆိုင်မှာသွားစားကြပါစို့လို့ဆိုရင်ဘယ်သူကကျွေးမယ်ဆိုတာကတော့ရှင်းပါလေအများအဖြစ်ကတော့သွားစားဖို့ခေါ်သူကကျွေးမယ်လို့နားလေကြပါလိမ့်မယ်ဒါပေမဲ့လို့မိတ်ဆွေ၃လေးဦးစုပြီးစားတောက်ဆိုင်မှာသွားစားကြမယ်ဆိုရင်ကိုအားလုံးစားပြီးတောက်ပြီးလို့စပွဲတို့ကကြက်တင်တဲ့ငွေဖြတ်ပိုင်းလာချတဲ့အခါဘယ်သူကငွေထုတ်ပေးမလဲအဲတူဦးကတော့အားနာလို့ဖြစ်စေစိတ်နာကောင်းလို့ဖြစ်စေကျွန်တော်ကျမပဲပြီးလိုက်မယ်လို့ပြောရင်ပြောပါလိမ့်မယ်ဒီလိုအချိန်မျိုးမှာအင်္ဂလိပ်လိုဘယ်လိုသုံးနှုန်းပြောဆိုမလဲပြောနိုင်တဲ့အသုံးတစ်မျိုးက
Here let me pick up the tab
နောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Here let me pick up the tab
ဒီနေရာမှာနောက်ဆုံးစကားလုံးဖြစ်တဲ့ TAB tab ကတော့ဘန်စကားဖြစ်ပြီးစားတောက်ဆိုင်ဒါမှမဟုတ်အယောင်ဆိုင်ဆိုင်ကကြတင်တဲ့ငွေပြေစာဖြတ်ပိုင်းကိုဆိုလိုတာဖြစ်ပါတယ်ကိုကကျွေးမယ်လို့ဆိုရင်နောက်တစ်မျိုးပြောနိုင်တာကတော့
Say, let me foot the bill for this.
နောက်ထပ်နားဆင်ကြည့်ကြရအောင
် Say, let me foot the bill for this.
အတိပေကတော့ကျမပြပြစီဆိုတာပဲဖြစ်ပါတယ်။ဒီနေရာမှာ FOOT foot ကကရိယာအနေနဲ့သုံးထားတာဖြစ်ပြီး bounce ကအတိပေကတော့စိုက်ထုတ်ပေးတဲ့သဘောပဲဖြစ်ပါတယ်။တတိယတစ်မျိုးပြောနိုင်တာကတော့
Here, let me.It's my treat.
Now ta na sin chi ja ya aw.
Here, let me. It's my treat.
A ti be ga ro jama jwe ba me so da be phit par de. Di niya ma T R E A T treat ga a ti be myo myo shi ba de. Sait chan da ya aw, jwe da, mwe da, let saung pi da, sa ta phin ko yi nyun pyo so da phit par de. Sa taw sain twa lo be du ga jwe ma le. A naw nai nga ma lo ko twe ko pi ja ji so yin go be lu pyo ma le.
Dutch treat.
Now to count nasin chijayao.
Dutch treat.
Dutch treat asa. Now tap yolo yare atong demuga.
Go Dutch.
Now to count nasin chijayao.
Go Dutch.
Diniyama. D-U-D-C-H. Dutch ga bega ladale. Shimpiaya mesuino. Holland nangang da Dutch ga lada pipare. Longere nipong tumya joga. Britishane Dutch viha.စစ်ပွဲကြီးတွေဆင်နွှဲခဲ့ကြတယ်ဆစ်ဖြစ်တယ်ဆိုရင်ပဲရန်ဆောင်ကြတော့တာပေါ့ရှင်ဒါကြောင့်မို့အင်္ဂလိပ်မှာ Dutch ဆိုတဲ့စကားလုံးဟာနှိမ်ပြောတာစော်ကားတဲ့သဘောရောက်ပါတယ်အဲ့ဒါကတော့ထူစင်ကပေါ့ဥပမာ
courage ဆိုတဲ့တတ္တိကို Dutch နဲ့တွဲပြီး Dutch courage လို့ဆိုရင်တော့တတ္တိကြောင့်တာကိုဆိုလိုပါတယ်ဥပမာသူကအရက်မှုမှတတ္တိရှိတာဆိုရင် Dutch courage လို့ပြောလို့ရပါတယ်ရှင်ဒါကြောင့်မို့လို့ treat ဆိုတဲ့ကျွေးမွေးတာမျိုးစိတ်ချမ်းသာတာမျိုးနဲ့ Dutch ကိုတွဲပြီးသုံးတဲ့ Dutch treat လို့ဆိုရင်တော့ကျွေးတော့ကျွေးပါရဲ့ရှင်ကိုစားတာတွေကိုပေးကြီးဆိုတဲ့သဘောရောက်ပါတယ်တော်ရရှိများကိုဒီနေ့မိနစ်တွေတင်ပြခဲ့တယ်အင်္ဂလိပ်အသုံးနှုန်းတွေထဲမှာကိုကစိုက်ပြီးတော့ကျွေးမယ်ဆိုရင်ပြောလို့ရတာက
pick up the tab
နောက်တစ်မျိုးက
foot the bill
နောက်ထပ်ပြောနိုင်တဲ့တစ်မျိုးက
it's my treat
ကိုစားတာကိုကိုပေးကြီးဆိုရင်နော
် dutch treat
နောက်တစ်မျိုးပြောနိုင်တာက
go dutch
လို့ပြောနိုင်ပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တယ် idiom အသုံးမဲ့ဖြစ်ပါတယ်
ဒေါ်လာလာတန်တင်ဆက်နေတဲ့ American 3 English စာသင်ခန်းစာအစီအစဉ်ကိုကျမတို့ VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တိုင်းမှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။အခုတော့ဦးကျော်စန်းသားရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါ။အမျိုးသားရေးစိတ်ဓာတ်ဒါမှမဟုတ်ကိုယ်နိုင်ငံကိုယ်လူမျိုးကိုချစ်တဲ့ဟာမှာဘာမှမှားယွင်းတဲ့ကိစ္စမဟုတ်ပေမဲ့မှန်မှန်ကန်ကန်ချစ်တတ်ဖို့လိုတဲ့လွဲမှားတဲ့အမျိုးသားရေးစိတ်ဓာတ်ဟာအန်ဒီရဲ့ကြည့်တယ်လို့ပါမော့ခဒေးဗစ်စတိုင်းကဆိုပါတယ်ကျမတို့ဒီတပတ်ဥကြောဇန်သားရဲ့အစီအစဉ်မှာဂျော့ချ်တောင်းတက္ကသိုလ်ဂုံဒူးဆောင်ပါမော့ခစတိုင်းဘတ်နဲ့ဥကြောဇန်သားကဆွေးနွေးသုံးသပ်ထားပါတယ်ရှင
်ပါမော့ခစတိုင်းဘတ်ကဒီကနေ့ကမ္ဘာပေါ်မှာအမျိုးသားရေးဝါဒီ Nationalist ဆိုတဲ့သုံးနှုန်းကိုဆုံးချပြောဆိုနေကြတာတွေ့ရပါတယ်ဆရာကြီးသဘောထားကြားပြရစေခင်ဗျာ
There's nothing wrong with nationalism there's but if nationalism there are two sides one is the
မြို့သားရေးဝါဒစရာဘာမှမှားတာမဟုတ်ပါဘူးဒါပေမဲ့ nationalism မှာအစိတ်ပိုင်းတစ်ခုရှိပါတယ် patriotism ကိုမျိုးကိုချစ်တဲ့မျိုးချစ်စိတ်ဟာအပြူသဘောဆောင်ပါတယ်ကိုလူမျိုးကိုတိုင်းပြည်ကိုဝေဖန်စရာရှိတာကိုဝေဖန်မယ်ဒါပေမဲ့ချစ်တယ်ဒါကအပေါင်းလက္ခဏာဆောင်တဲ့မျိုးချစ်စိတ်တပ်ပါနောက်တစ်ပိုင်းကတော့ jingoism လို့ခေါ်တဲ့တယူသံမျိုးချစ်ဝါဒဖြစ်ပါတယ်။ကို့အစိုးရကို့လူမျိုးရေးအတိုင်းဝိုင်းဆိုတိုင်းမစင်စားမစင်ကျင်မဲနဲ့ဇွတ်မိတ်ထောက်ခံတဲ့စိတ်ဓာတ်ဖြစ်ပါတယ်။ဒါကတော့သိပြီးတော့အနေရကြီးပါတယ်။ဒီလိုပါပဲ ethno-nationalism လို့ခေါ်တဲ့လူမျိုးစုအခြေပြုအမျိုးသားရေးဝါဒဆိုတာရှိပါသေးတယ်။အရှိန်မှာပြောခဲ့တဲ့ဟာတွေနဲ့ကွဲလဲပါတယ်။လူမျိုးနွယ်ကိုအခြေခံပြီးတော့ငါတို့လူမျိုးသူတို့လူမျိုးဆိုပြီးတော့ခွဲကြပါတယ်။ဒါဟာမွတ်စလင်တွေကဂျူးတွေဒါမှမဟုတ်ကက်သလစ်တွေကိုမုန်းတီးတာမျိုးလိုဘာသာရေးကိုအခြေခံမဲဒါမှမဟုတ်လူမျိုးစုအရေးကိုအခြေခံမဲစသဖြင့်မျိုးမျိုးရှိနိုင်ပါတယ်နိုင်ငံလိုက်လည်းဖြစ်နိုင်တယ်လူမျိုးစုလိုက်လည်းဖြစ်နိုင်ပါတယ
်ဒါပေမဲ့တချို့ nation state လို့ခေါ်တဲ့အမျိုးသားနိုင်ငံတွေရဲ့အမျိုးသားစိတ်ဓာတ်ကြတော့လူမျိုးရေးကိုအခြေခံပြီးဖြစ်လာတာပဲမဟုတ်လားခင်ဗျာ
No because it depends upon the country it's very very different
မဟုတ်ပါဘူးနိုင်ငံတစ်ခုချင်းအလိုက်ကွဲလဲပါတယ်သိပြီးတော့ကိုကွဲလဲပါတယ်မြန်မာနိုင်ငံမှာတော့ဒါဟာတိတ်ကိုထူးခြားနေပါတယ်မြန်မာဘာမာဆိုတာကတကဘာလုံးအသိမှတ်ဖြူထားတဲ့နိုင်ငံတစ်ခု state ဖြစ်ပါတယ်အငင်းပွားစရာမရှိပါဘူးဒါပေမဲ့ nation လူမျိုးတစ်မျိုးလားဆိုတာကမေးစရာရှိနေပါတယ်လူမျိုး nation ဆိုတာဟာပထဝီနံနိမိတ်တစ်ခုတွင်အားလုံးကတူညီမှုရှိတယ်ဆိုတဲ့အယူဆတစ်ခုရှိကြသူတွေကိုစုစည်းထားတဲ့သဘောပါအမေရိကန်မှာဆိုရင်စစ်စစ်ဆက်ဆက်မမင်းရင်တော့အမေရိကန်လိုပဲပြောကြမှာပါပဲနောက်ကြောင်းကိုစီစစ်ကြည့်မယ်ဆိုလို့ရှိရင်အီတလီဖြစ်ခြင်းဖြစ်မယ်ဂျာမန်ဖြစ်ခြင်းဖြစ်မယ်ကက်သလစ်ဖြစ်ခြင်းဖြစ်မယ်ဒါပေမဲ့အမေရိကန်လူမျိုးဆိုတဲ့အပေါ်မှာအားလုံးကလွှမ်းခြုံပြီးတော့တစ္ဆာဆောင်သည့်ရိုသေကြပါတယ
်မြန်မာနိုင်ငံကြတော့ခဏ
Myanmar does not have that overarching loyalty except when you're under threat from abroad
မြန်မာနိုင်ငံမှာကတော့ပြည်ပချင်းချောက်မှုမရှိဘူးဆိုလို့ရှိရင်ဒီလိုလွှမ်းခြုံတစ္ဆာခံမှုမရှိပါဘူးပြည်ပအနေနဲ့တစ်ခုခုရှိလာပြီဆိုရင်တော့လူမျိုးစုတွေအားလုံးကမြန်မာဆိုပြီးတော့တစုတစ်ပေါင်းနဲ့ခုခံကြပါတယ်ဒါပေမဲ့တာမန်ချင်းတွေမှာတော့ငါကတော့ရှမ်းပဲငါကရခိုင်ပဲချင်းပဲဗမာပဲဆိုတာတွေကအရင်လာပါတယ်ပြီးတော့မှမြန်မာနိုင်ငံဆိုတာပါလာပါတယ်ဒါကပြဿနာပါပဲကျွန်တော်အစင်းသဖြင့်ပြောလာရေးလာခဲ့တယ်လို့ပါပဲမြန်မာနိုင်ငံအစင်းသဖြင့်ကြုံတွေ့နေရတဲ့အဓိကပြဿနာကလူများစုလူနည်းစုပြဿနာဖြစ်ပါတယ်
ဒါမဲ့ဒီလိုမျိုးလူမျိုးရေးကွဲလွဲမှုရှိတာဟာကမ္ဘာမှာမြန်မာနိုင်ငံတိုင်းငံနဲ့မဟုတ်ပါဘူး။အိန္ဒိယပါဝင်တခြားနိုင်ငံတွေမှာလည်းဒီလိုလူမျိုးကွဲရေးအများကြီးရှိနေပါပဲခင်ဗျာ
။ Oh yes, and it's not just defined to Asia or Africa.
ဟုတ်ပါတယ်။အာရှနဲ့အာဖရိကမှာလည်းမကပါဘူး။ စပိန်နိုင်ငံမှာဆိုလို့ရှိရင်ဘတ်စ်တွေဘာစီလိုနာတွေဘယ်လ်ဂျီယမ်မှာလည်းအုပ်စုခွဲနှစ်ခုရှိနေတာပါပဲတကဘာလုံးအနှံ့ပြားရှိနေတာပါဒါပေမဲ့မြန်မာပြည်မှာကလွတ်လပ်ရေးရပြီးကလေးကပုံကံမှုတွေရှိလာခဲ့တဲ့ကိစ္စပါ
မြန်မာပြည်မှာဒီလိုကွဲလွဲမှုတွေကိုတစုတစီပဲပြင်းပြင်းထန်ထန်ဖြစ်လာအောင်မလုပ်နိုင်တဲ့အကြောင်းရင်းတွေပြောပါအောင်ခင်ဗျ
Right that's a good question I mean that's what people are trying to do
ဒါကမေကွန်းကောင်းတစ်ခုပါဒီလိုဖြစ်အောင်ပဲလူတွေကစူးစမ်းနေကြတာပါဒါပေမဲ့အခုထိမအောင်မြင်သေးပါဘူးမအောင်မြင်ရတဲ့အကြောင်းချက်တွေကတော့အများကြီးရှိပါတယ်လူမျိုးစုတစုရဲ့အမျိုးသားရေးစိတ်ဓာတ် nationalism ဒါမှမဟုတ် ethno nationalism အဲ့ဒီအတွက်သမိုင်းကိုပြန်ကြည့်တဲ့နေရာမှာသူများလူမျိုးစုတွေရှုထောင့်သူများလူမျိုးစုသမိုင်းကိုမကြည့်ပဲနဲ့ကိုယ့်အုပ်စုကိုယ့်လူမျိုးသမိုင်းကိုပဲအစမတန်အလေးနဲ့မထားသင့်ကြပါဘူးသူများသမိုင်းကို short တွက်ကြတာမလုပ်သင့်ပါဘူးအမေရိကန်ပြည်ထောင်စုကဒီလိုပဲစ조사ပြီးတော့လှုပ်ဆောင်ခဲ့တာပါအမေရိကန်ပြည်တွင်းစစ်ဖွဲ့စည်းပုံရေးဆွဲခဲ့တဲ့ဖြစ်စဉ်စတာတွေကိုအသေးစိတ်လေ့လာကြည့်မယ်ဆိုလို့ရှိရင်အငင်းခုံတွေအခြေတင်စကားအနိုင်လူမှုတွေအတိုက်အခိုက်တွေလှုပ်ခဲ့ပြီးမှအောင်မြင်ခဲ့တာပါသဘောတူညီမှုတစ်ခုရလာအောင်ခက်ခက်ခဲခဲညှိနှိုင်းခဲ့ရတဲ့ဖြစ်စဉ်ပါကံကောင်းတာကတော့အမေရိကမှာမြေတွေတိတ်ပြီးတော့ကြေကြေပြန့်ပြန့်ရှိနေတော့ဝင်လာမဲ့သူတွေပြောင်းရွှေ့နေထိုင်တဲ့သူတွေအတွက်နေရာတွေကအများကြီးရှိပါတယ်ပြောင်းရွှေ့နေထိုင်နိုင်ကြပါတယ်ကြံတချို့နိုင်ငံတွေကတော့ဒီလောက်ကံမကောင်းကြပါဘူးလူကြီးကလည်းတိတ်ပြီးတော့များပြားလာပါတယ
်ဒီနေရာမှာကျွန်တော်စဉ်းစားမိတာတစ်ခုရှိပါသေးတယ်တိုင်းပြည်တစ်ခုဖြစ်ဖို့မတူကွဲပြားတဲ့လူတွေပေါင်းစည်းမိလာတဲ့အကြောင်းရင်း mode of integration လို့ခေါ်ပါတော့ဆရာကြီးရဲ့ဥပမာဖြင့်မြန်မာနိုင်ငံမှာလူမျိုးစုငယ်တွေကိုဟိုရုံးကဗမာအင်အားကြီးတဲ့ဗမာပြည်တွေကအင်အားနဲ့ think back ခဲ့တဲ့ပုံစံမျိုးရှိပါတယ်ဥပမာမွန်တို့ရခိုင်တို့စသဖြင့်ပေါ့ဒါပေမဲ့တချို့နိုင်ငံတွေဥပမာအိန္ဒိယလိုနိုင်ငံမျိုးကြတော့လေသူတို့အချင်းချင်းအနိုင်ကျင့်ပြီးသိမ်းလာတာမဟုတ်ဘဲနဲ့ British တွေကအလုံးကိုပေါင်းစည်းပေးခဲ့တယ်အဲဒါကြောင့် British တချို့ကဆိုလို့ရှိရင်ဒါဟာသူတို့ဟာအိန္ဒိယနိုင်ငံရဲ့ unifier လို့ပြောတာအောင်ရှိကြပါတယ်ဆိုတော့ဒီလိုပေါင်းစည်းလာတဲ့ပုံစံကွဲလွဲမှုကဘယ်လောက်အရေးပါတယ်ထင်ပါလဲခင်ဗျာဒါကထက်တွေ့သိမ်းလာ
Yeah that is important absolutely even now when some of our kind Buddhists wanted to celebrate the anniversary
Okay ဒါမှမဟုတ်တိတ်ပြီးတော့ရေးကြည့်တဲ့အချက်ပါအခုထီတော်မှဗုဒ္ဓဘာသာရခိုင်တို့သူတို့မင်းနိုင်ငံကြဆုံးရတာကိုအခမ်းအနားလုပ်တဲ့ကိစ္စဒီကုံနေဖြစ်ပြီးတော့စစ်တပ်ကပစ်တာလားရဲဘက်ကပစ်တာလားတော့မသိပါဘူးလူတွေတေချေခဲ့ရပါတယ်ဒီမှာကျွန်တော်ပြောချင်တာကအဓိကကြီးဆိုးထားတဲ့လူမျိုးတစ်မျိုးရှိနေရင်တမိုင်းကိုသူတို့ကပဲဥဆောင်ပြီးတော့သူတို့အလိုကျပြတ်ထန်းနေကြတယ်ဆိုတာပါပဲကျန်လူမျိုးစုတွေသူတို့ဖြင့်စာနဲ့ပင်နဲ့ရေးသားပြီးတော့မှတ်တမ်းတင်မှုမရှိခဲ့တဲ့လူမျိုးစုတွေအနေနဲ့စာပေတီထွင်းတမိုင်းပြန်ရေးလုပ်ကြပါတယ်သူတို့မျိုးသားရေးဆန္ဒအတိုင်းလှုပ်လာကြတာဖြစ်ပါတယ်။ဒါဟာနိုင်ငံတိုင်းလိုလိုမှာတစုံတစ်ခုသောအတိုင်းအတာထိလုပ်နေကြတဲ့ကိစ္စပါ။ဒါပေမဲ့ပညာရနေစနစ်ထက်ကျော်လွန်လာလို့ရှိရင်တော့မကောင်းတော့ပါဘူး
။စာသင်ကျောင်းတွေမှာအကြောင်းသားကျောင်းသူတွေကိုကိုယ်နိုင်ငံကိုချစ်ဖို့စင်ကြတာတွေဟာဒါကိုမှားတယ်လို့ဆိုရမလားခင်ဗျ။
No, it's not wrong. It's a question is you love your country but you recognize your country makes mistakes.
မမှားပါဘူး။ကိုယ်နိုင်ငံကိုကိုယ်ချစ်ပါတချိန်တည်းမှာပဲကိုယ်နိုင်ငံလဲမှားနိုင်တယ်ဆိုတာအတိအမှတ်ပြရပါလိမ့်မယ်ကျွန်တော်ဟာအမေရိကန်နိုင်ငံကိုချစ်ပါတယ်ဒါပေမဲ့အီရတ်စစ်ပွဲဟာမိုက်မဲတဲ့မှားယွင်းမှုတစ်ခုလို့ပြောပါတယ်ဗီယက်နမ်စစ်ပွဲလဲမိုက်မိုက်မဲမဲမှားခဲ့တဲ့အမှားတစ်ခုပါပဲကျွန်တော်ရဲ့ဒီရေးသားချက်တွေကိုမကြိုက်တဲ့သူတွေရှိပါတယ်ကျောင်းသင်ခန်းစာထဲမှာငငယ်တုန်းကသင်ခဲ့ရတာတွေကိုအသက်ကြီးလာလို့ရှိရင်အမှန်အမှားပြန်ပြီးတော့သုံးသပ်နိုင်ပါတယ်တကယ်တော့ပညာရေးဆိုတာလဲအမှားအမှန်ကိုကိုဟာကိုတုံးတက်နိုင်တဲ့လွတ်လပ်ခွင့်ရှိရမှာပါနိုင်ငံတော်တော်များများမှာဒီလိုမလုပ်နိုင်ကြပါဘူးမြန်မာနိုင်ငံမှာတော့တိုင်းသားဘာသာစကားတွေသင်ကြားခွင့်ရလာပြီလို့ပြောကြပါတယ်ဒါဟာတိုးတက်မှုတစ်ရပ်ပ
ါနောက်တစ်ခါမြန်မာနိုင်ငံကိုလိုနီခေတ်က1906ခုနှစ်မှာ YMBA ဘုရားဘာသာကလျာဏယူဝါဇင်ပေါ်ပေါက်ခဲ့ပါတယ်အဲ့မှာအမျိုးဘာသာသာသနာလို့ကြွေးကြော်လာတယ်တနည်းပြောရင်မြန်မာဘုရားဘာသာစသဖြင့်တအားဦးစားပေးလာတယ်ဆိုတော့မြန်မာဆိုရင်ဗုဒ္ဓဘာသာဖြစ်ရမယ်ဆိုတဲ့သဘောထားမျိုးဆူထားတယ်လို့ပြောနိုင်သလားအဲ့ဒီကိစ္စကိုဘယ်လိုပြန်ပြောင်းသုံးသပ်မိပါလဲခင်ဗျာ
The Young Men Buddhist Association was a clear anti-colonial
ဗုဒ္ဓဘာသာကလျာဏယူဝအသင်းဟာကိုလိုနီစနစ်ကိုရှင်းရှင်းလင်းလင်းဆန့်ကျင်တဲ့အသင်းပါအထူးသဖြင့်ဗုဒ္ဓဘာသာမြန်မာထက်တန်းလွှာတွေရဲ့အသင်းတစ်ခုဖြစ်ပါတယ်နိုင်ငံရေးအရအင်တန်ထိရောက်ပါနမှုရှိပါတယ်မြန်မာနိုင်ငံလွတ်လပ်ရေးကြိုးပမ်းမှုအတွက်မျိုးသားရေးစိတ်ဓာတ်ကိုနှိုးဆွနိုင်ခဲ့ပါတယ်အခုခေတ်မဘတာကတော့အမုန်းတရားပါဝင်ပတ်သက်နေတယ်လို့ကျွန်တော်ထင်ပါတယ်သူတို့ကမွတ်စလင်ကိုဆန့်ကျင်ပါတယ် YMBA တုန်းကခရစ်ယာန်တွေကိုမုန်းကြဖို့မပြောခဲ့ပါဘူ
းနောက်တစ်ခုကဒါ xenophobia လို့ခေါ်တဲ့နိုင်ငံသားကိုကြောက်တဲ့စိတ်ဖြစ်ပါတယ် ကျွန်တော်တလောတော့ဟိုအရှေ့ဥရောပပညာရှင်တယောက်ကြီးရဲ့စာအုပ်တော့ဖတ်မိပါတယ်ဒါ Paranoid to Nationalism in Burma ဆိုပြီးတော့ကြောက်တဲ့စိတ်ကြောင့်အမျိုးသားရေးစိတ်ကိုပြင်းပြင်းထန်ထန်ဖြစ်လာအောင်တိဆောက်လိုက်ဆိုတဲ့သဘောမျိုးရေးထားပါတယ်ဘယ်လိုသုံးသပ်လို့ပါလဲဒီ
There's a fear of many people in part of Burma that Buddhism and the country will be destroyed by foreign influence
မြန်မာပြည်ကလူအများစုဟာဗုဒ္ဓဘာသာနဲ့မြန်မာနိုင်ငံဟာပြည်ပလွှမ်းမိုးမှုအထူးသဖြင့် Islam လွှမ်းမိုးမှုကြောင့်ပပျောက်သွားနိုင်တယ်လို့ဆိုရင်ကြပါတယ
်ဒါတကယ်လားခင်ဗျာပပျောက်သွားနိုင်ဆိုတာတကယ်ပဲလားခင်ဗျာ
တကယ်မဟုတ်ပါဘူးအဲ့ဒီလိုဆိုရင်ခံစားမှုတကယ်ရှိနေတယ်ဆိုတာကျွန်တော်သဘောပေါက်ပါတယ်ဒါပေမဲ့လက်တွေ့မှာမှားပါတယ
် Now I know that in the case of the Rohingya they have more children so eventually they will have take over the country I mean I understand that. And they do have more children but
ကျွန်တော်ဆက်ပြီးတော့ပြောချင်တာကရိုဟင်ဂျာတွေကကလေးတွေပုံများတယ်ဆိုတာကျွန်တော်သိပါတယ်ဆိုတော့တဖြည်းဖြည်းနဲ့သူတို့ကတိုင်းပြည်ကိုလွှမ်းမိုးသွားနိုင်ပါလေဒါကိုကျွန်တော်သဘောပေါက်ပါတယ်ဒါပေမဲ့သူတို့ကဆင်းရဲနွမ်းပါတော့လူမှုဘဝဖူလုံရေးအတွက်ကလေးပို့ပြီးတော့မွေးဖို့လိုပါတယ်တနည်းပြောရရင်နိုင်ငံတော်ကဘာမှမထောက်ပံ့တော့သားသမီးတွေကိုအားကိုးရပါတယ်အနောက်နိုင်ငံတချို့နဲ့တရုတ်ဂျပန်ကိုရီးယားတို့မှလည်းအရင်ကဒီလိုမျိုးဖြစ်ခဲ့ကြပါတယ
်ဒါပေမဲ့မွတ်စလင်မိသားစုတွေအဖို့ကစားစဲချတာသားသမီးအရေးအတွက်ကန့်သတ်တာကိုသူတို့ဘာသာရေးကခွင့်မပြုဘူးမဟုတ်လားဆရာကြီ
းNo, I mean, Catholicism forbids family planning. But now that's changing even in the Philippines.
Roman Catholic မှာလည်းသားဆက်ချတာကိုတားမြစ်ပါတယ်။ဒါပေမဲ့အခုပြောင်းလဲသွားပါပြီ။ Catholic လူကြီးရဲ့80 90ရာခိုင်နှုန်းရှိတဲ့ Philippine နိုင်ငံမှာတော့အခုပြောင်းလဲနေပါပြီ။ဆိုတော့ရခိုင်မှာ Rohingya ဥယျာဉ်များနေတဲ့ကိစ္စမှာလည်းလူနေမှုအဆင့်မြင့်မားရေးဇက်တိုက်အထောက်လာမယ်ဆိုရင်သူတို့လူဥယျာဉ်ကြီးထွားမှုနှေးကွေးသွားလိမ့်မယ်လို့ထင်ပါတယ်။ဒါကအချိန်ယူရမှာပါခက်တာကနိုင်ငံရေးသမားတွေဆိုတာလဲရေဒိုကိုသာကြည့်နိုင်ကြတာပါရေဒိုအရေးပေါ်ကိစ္စဆိုတာကိုလက်ခံနိုင်ပါတယ်ဒါပေမဲ့ရေရှည်အကျိုးကိုကြည့်ရမယ်ဆိုတာစိတ်ထဲမှာဆွဲထားရပါလိမ့်မယ
်သောရရှင်ခင်ဗျာဒါကတော့ပမဟာဒေးဗစ်တိုင်းမန်နဲ့ဆွေးနွေးကြတာဖြစ်ပါတယ်ကျွန်တော်ကအမျိုးသားရေးစီရအကြောင်းကိုဆွေးနွေးမယ်လို့ပြောကြတဲ့ဆရာကြီးကဒါဟာသိသတိထားပြောမယ်ကိစ္စဖြစ်တယ်လို့ကျွန်တော်ကိုပြန်ပြောခဲ့ပါတယ်အင်မတန်အကဲဆက်တဲ့ပြဿနာကိုပညာရှင်တို့အနေနဲ့သူ့အမြင်သူ့ရှုံးကပြောသွားခြင်းသာဖြစ်ပါတယ်။ဒါကြောင့်သောရရှင်တွေအနေနဲ့လွတ်လပ်စွာသဘောထားကွဲလွဲနိုင်ကြပါတယ်လို့ပြောကြရင်းနဲ့ပဲ Good Bye အစီအစဉ်ကိုဒီမှာတင်ဒီကုန်းချလိုက်ပါရခင်ဗျာ။ကျေးဇူးတင်ပါတယ
်။စက်တာပရင်းနဲ့နည်းနည်းခင် view မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါရရှင်။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77 ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
အခုဆက်လက်ပြီးတော့သူယုံကြည်ရအစီအစဉ်ကိုတင်ဆက်မှာပါဒီတစ်ပတ်မှာတော့မတ်တင်းတင်းတာရဲ့ယုံကြည်ချက်တွေကိုနားဆင်ရမှာပါရှင်မတ်မိုးဖြူကတင်ဆက်ထားပါတယ
်ဒီမှာနေမှာပေါ့နော်စာပေဟောပြောပွဲတွေကိုသွားတဲ့အခါမှာဆက်စားခြင်းမှာတော့ဒီကြီးအတွက်ပေါ့နော်စာပေနဲ့ပတ်သက်တဲ့ဟာတွေဟောပြောလာနေပြီးတော့ခလေးပြိတ်သက်ပြီးတွေ့လာတဲ့အခါမှာခလေးစာပေကိုပေါ့နော်ဟောပြောလာတယ်စိတ်ဝင်စားလာတယ်ဘာဖြစ်လို့လဲဆိုတော့လူကြီးတွေကလည်းသူတို့ကလေးတွေကိုကလေးတွေရဲ့အတိအញံကိုဖွင့်ပေးခြင်းနဲ့သူတို့မှာစိတ်ဆန္ဒရှိရအောင်တွေးရတယ်။ဒါပေမဲ့ကလေးတွေနဲ့ဒီမှာပေါ့နော်ဆက်ဆံကြည့်ရတဲ့အခါမှာဘယ်လိုတွားတွေ့လဲဆိုတော့ကလေးတွေကစာအုပ်မဖတ်ရဘူး။စာအုပ်လိုအပ်ချက်တွေရှိနေတာကိုဒီမှာတွားတွေ့တယ်။ကျောင်းတွေကလည်းကလေးစာပေနဲ့ပတ်သက်တဲ့စာအုပ်တွေကိုမရှိဘူး။မနိုင်ငံလာကြည့်ရအောင်600ကျော်ရှိတယ်။ဒီ600ကျော်ကကလေးတွေဖွင့်ပြတိုးတက်မှာကျမတို့တိုင်းပြည်လေဖွံ့ဖြိုးတိုးတက်မယ်ဆိုတော့เนาะဒါလေးကိုလည်းတွားပြီးတွေ့ရယ်အတွေ့ရတဲ့ကျွန်တော်ဒီမျိုးပေါ်ရောက်ရင်လဲတယ်เนาะကလေးစာပေကိုဟောပြောတယ်ကလေးစာပေကနေပြီးတော့ဒီပေါ်မှာဒီကလေးတွေပေါ်မှာဘလောက်ထိအကျိုးတက်ရောက်တယ်ဆိုတဲ့ဟာလေးတွေပေါ့เนาะကျွန်မဟောပြောပါတယ်အဲဘာဖြစ်လို့လဲဆိုတော့ဒီကလေးစာပေကပေါ့เนาะဒီအယုတ်ကလေးကအစသူတို့ရဲ့စိတ်ကူးစိတ်တမ်းကိုပေါ့เนาะဒီဟာလေးကဖန်တီးပေးတယ်အယောင်လေးတွေကအစသူတို့ရဲ့ပေါ့နော်ဟိုဗောညံရေးတိုးပွားမှုရော
။နောက်ကဒီရဲ့စာသားလေးတွေပေါ့နော်၊စကလုံးလေးတွေ၊စာသားလေးတွေ၊ဒီဟာလေးတွေကလည်းကလေးတွေရဲ့စကလုံးကျွဲဝါမှုတွေပေါ့နော်၊မိသားမေတ္တာနဲ့တပတ်တာလေးတွေ၊လောကကိုကောင်းကျိုးပြုနိုင်တယ်။ဒီလိုအတိလေးတွေပေါ့နော်၊ဒါလေးတွေရနိုင်တယ်ဆိုတော့သွားတွေ့တဲ့အခါမှာအဲ့ဒါလေးတွေကိုဟောပြောပေးတယ်။ဒီလိုလေပေါ့နော်၊ဝယ်ပေးလို့ပေါ့နော်။အဲနောက်တစ်ခါကျမဒီဟာတွေပေါ့နော်၊စစ်တမ်းလုပ်ကြည့်တယ်။ကျမတို့ငယ်ငယ်တုန်းကဖေကထီးသွားတယ်ပြန်လာရင်စာအုပ်လက်ဆောင်ကျမတို့ပေးရတယ်နော်ဒီဘက်ကမှအဲ့လိုအလေးအထားရှိလားမိကဝယ်ပေးကြလားဆိုတဲ့ဟာကိုလက်တန်းစားလူတန်းစားကိုဝင်ကြည့်ရတာမှပေါ့နော်မိကတွေကဝယ်မပေးတာကိုသိရတယ်အဲကျမအဲ့ဒါတော်တော်လေးကိုဝမ်းနေတယ်အဲကျမကတော့ကျမလက်ချင်းတက်နိုင်တယ်လို့ခလေးပေါ့နော်ဟောဒါလေးတွေတော့ခလေးတွေကိုဝယ်ပေးတယ်ကျောင်းဆက်ကြီးတိုက်တွေပေါ်ထုံးပြီးခလေးတွေကဒီစာဖတ်တဲ့အလေးအကျင့်လေးတွေရသွားမှပဲဒီထွန်ထန်တီးမှုတွေပေါင်းတင်ဆက်ဆံရေးတွေကိုကျင်းစာတရားတွေဓမ္မနဲ့အာဓမ္မကိုခွဲခြားသိရတယ်အဲဒါတွေအားလုံးကကျမတို့ရဲ့ပုံမြင်တွေထဲမှာကြံရည်တွေထဲမှာပါတယ်ဆိုတာသင်ကြားပေးတယ်နောက်ဒုတိယတစ်ချက်ပေါ့နော်နောက်ခလေးစာပေလေ့လာတဲ့အခါမှာဘာသာရေးနဲ့ပတ်သက်တဲ့စာပေတွေများနေတာကိုတွေ့ရတယ်နောက်စရဲတစီတွေများနေတာကိုတွေ့ရတယ်ဒါတွေကိုလည်းကျမတဝင်မကြပါဘူးအဲတကယ်ဆိုလို့ရှိရင်ကျမတို့အနေနဲ့ပေါ့နော်ကျမတို့တိုင်းပြည်အနေနဲ့ဥပဒေရေးရတယ်ကျမတို့စဉ်းစားနေတယ်ပေါ့နော်ဒီဟာလေးတွေလည်းထုတ်ဖို့လည်းရည်ရွယ်ချက်နဲ့ဆရာလေးတော်အပ်ထားပါတယ်ဥပဒေရေးရပုံကျင်လေးတွေဥပဒေရေးရအကြောင်းလေးတွေနောက်တစ်ခါကျမတို့နိုင်ငံမှာတိုက်တန်အားနည်းပါတယ်ကလေးတွေကပေါ့တော့ဒီအဲ့တည်းနဲ့တပတ်တဲ့အတိအကျညာကိုမြင်ရကြအောင်ဒီတက်လဲပေါ့နော်ကျမအနေနဲ့ကလေးစာပေလေးတွေထုတ်တဲ့အခါမှာလဲဒီတိတ်တန်နဲ့တပတ်တဲ့စာအုပ်ကလေးတွေဥပဒေရေးရနဲ့တပတ်တဲ့စာအုပ်လေးတွေဒီစာပေတွေကနေဖတ်ပြီးတော့သူတို့သိရှိသွားကြင်ပါတယ်နောက်ဆုံးပေါ့နော်ကျမယုံကြည်ရပေါ့နော်ဒီကဏ္ဍလေးပြောကြင်တာလေးကမိသားတွေဆရာသမားတွေရတန်ဖိုးပေးနိုင်တဲ့လူတွေအားလုံးကကလေးတွေစာဖတ်ဖို့တန်ဖိုးပေးကြပါလို့ဒါမှလည်းကျမတို့တိုင်းပြည်ရပေါ့နော်အကလေးလေးတစ်ထည့်ကျွန်တော်တည့်ရရောက်ကြပါလား။ဟောလာရောက်တဲ့အခါမှာကျမတို့မှာဓမ္မနဲ့အတ္တမကိုခွဲခြားသိရကလေးတွေပေါ့နော်။ကလေးကောင်းလေးတွေဒီကြီးဖြစ်လာမယ်ဆိုလို့ရှိရင်ပေါ့နော်။ဒီဟာလေးကိုညှော်မှန်းပြီးတော့ကျမတို့ရဲ့အနာဂတ်အတွက်ပေါ့နော်။ကလေးတွေကိုစောင့်ကလေးတွေဝယ်ပေးကြပါလို့ပြောကြနိုင်ပြီးငုံချုပ်ပါရစေ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေ။email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုခုလိုရေဒီယိုကထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီကျမတို့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါရဲ့ရှင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြမှာပ
ါ။ဗင်နီဇွဲလားနိုင်ငံကိုမကြသေးခင်ကရုရှားတပ်တွေရောက်သွားတဲ့နောက်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကရုရှားရဲ့ဗင်နီဇွဲလားနိုင်ငံကနေထွက်သွားဖို့အတွက်ပြောကြားလိုက်ပါတယ်။ရုရှားရဲ့ဒီလိုဗင်နီဇွဲလားကထွက်သွားအောင်အမေရိကန်တပ်တွေဗင်နီဇွဲလားမှာချထားဖို့ဆန္ဒရှိမရှိဗိုလ်တပုနေကသတင်းတောက်တွေမင်းမြန်ရမှာတော့သမ္မတထရမ့်ကရွေးချယ်စရာလမ်းအလုံးကိုဖွင့်ထားတယ်လို့ပြောခဲ့ပါတယ်။ဒါအပြင်ရုရှားဆိုအနေနဲ့အမေရိကန်ရဲ့တည်ချက်ကိုကောင်းကောင်းနားလည်ပါတယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားအနေနဲ့အမေရိကန်နဲ့မဟာမိတ်တွေပုံမှန်နျူကလ িয়ার နဲ့ဆက်ပြီးတော့ချင်းချောက်နေစေဖြစ်တယ်လို့တောင်ကိုရီးယားမှာရှိတဲ့အမေရိကန်တပ်မှုကြီးကပြောကြားလိုက်ပါတယ်။အမေရိကန်တပ်မှုဗိုလ်ချုပ်ကြီးရောဘတ်အေဘရမ်စ်ကမြောက်ကိုရီးယားကောင်ဆောင်ကနျူကလ িয়ার လက်နက်ဖြတ်သန်းဂရိပေးထားတာနဲ့မြောက်ကိုရီးယားအစိုးရကနျူကလ িয়ার လက်နက်နဲ့မစ်ဆိုင်းတုံးဆက်ထုတ်လုပ်နေတာတွေကအပြောတခြားအလုပ်တခြားဖြစ်နေတယ်လို့ပြောပါတယ်။ဗြိတိန်နိုင်ငံ EU ဥရောပသမ္မတကခွဲထွက်ပြီးတဲ့နောက်ပိုင်းသူနိုင်ငံကောင်ဆောင်ဖြစ်ကနေနှုတ်ထွက်ပေးပါမယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကဗိုလ်တပုနေကလွှတ်တော်မှာပြောကြားခဲ့ပါတယ်။ဒါပေမဲ့ဘယ်ချိန်မှနှုတ်ထွက်မယ်ဆိုတာကိုတော့တည်တည်ချာချာမပြောကြားခဲ့ပါဘူး။ EU ကောင်ဆောင်နဲ့နှစ်ချိန်ညှိနှိုင်းပြီးတူတင်ပြခဲ့တဲ့ Brexit ဆိုင်ရာသဘောတူအမှုအစိုးပြချက်ကိုနှစ်ချိန်တိုင်းလွှတ်တော်ကနေပယ်ချခဲ့တာလည်းဖြစ်ပါတယ်။ Hollywood အကျော်မော်ရုပ်ရှင်မင်းသားကြီး Nicolas Cage အနေနဲ့ Jiu-Jitsu လို့ခေါ်တဲ့ Action တိုင်းကားကိုမြန်မာနိုင်ငံမှာရိုက်ကူးဖို့အတွက်ရှိနေပါတယ်။
ကျေးဇူးပါရှင်။တင်ဒင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့နဲ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Jimmy Cook ပါရှင်။ကျမတို့ VOA မြန်မာပိုင်းကိုနားဆင်ကြားကြတဲ့အတွက်လည်းတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.